Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မတ်လ1ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကားပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျမစုမမရှင်အင်္ဂါညအတွက်သောရရှင်နေနားဆင်ရမှာကတော့အမေရိကန်စံတော်ချိန်ဒီကနေ့ညမှာတော့ကွန်ကရစ်လွှတ်တော်မှာသမ္မတဘိုင်ဒန်နိုင်ငံတော်အခြေပြမိကွန်းပြောကြပါမယ်။ယူကရိန်းကိုရုရှားဘက်ကရက်တဲ့မြန်မာပါဝင်တဲ့နိုင်ငံတွေကိုအမေရိကန်ကဝေဖန်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမှုနောက်ဆုံးအခြေအနေစတဲ့ထိတ်တဲရောက်သတင်းတွေနဲ့အတူကချင်ပြည်နယ်ဖားကတ်မှာတော့ကြောက်စိမ့်လောက်ွက်မြေပြိုကျတဲ့အထက်မှာလူ50ကျော်ပါသွားပြီးတော့အလောင်း30ပြန်ပြီးတော့ရပါတယ်။လူ20ထက်မနည်းကလည်းကြောက်ဆုံးနေပါတယ်။ဒီသတင်းမှာနားဆင်ရမှာကတော့
လူလုံးကြောက်50ချက်ပေါ့နော်။ခုလောလောဆယ်ကတော့30ကျော်လောက်တော့ပေါ်ရပြီးမှနေလင်းကြောင်တင်ဆိုင်ကုန်းမှာပြိုကျပြီ။
ဖားကန်ဒေသခံပြောပြခဲ့တာပါရှင်ဒီသတင်းနဲ့အတူမြန်မာနိုင်ငံမှာလျှက်စစ်မီးပေးချိန်မမှန်လို့ကုန်ထုတ်လုပ်ငန်းတွေထိခိုက်နေရပါတယ်စစ်ကောင်စီကနေလေကြောင်းကနေပြစ်ခတ်တိုက်ခိုက်ပြီးနေမြေရှင်းလင်းခဲ့တဲ့ရင်းမပင်ကကျေးရွာမှာတော့နေအိမ်တွေမီးလောင်ပျက်စီးပြီးတော့အရက်သားတိုက်ဆုံးမှုရှိပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဦးတမောင်တန်းနဲ့အလိမာတို့ပြောပြပေးကြပါလိမ့်မယ်ရှင
်ရုရှားသမ္မတပူတင်ဟာအမေရိကန်နိုင်ငံ၏အကွဲအပြဲကိုပေါင်းစည်းပေးတဲ့အင်အားတရဖြစ်လာနေသလားဆိုတဲ့မေးခွန်းကိုအမေရိကန်စံတော်ချုပ်ဒီနေ့ညမှာတွတ်တော်မှာပြောကြားမဲ့သမ္မတဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမေးခွန်းမှာတွေ့ကြရမှာဖြစ်ပါတယ်။ COVID-19 ကပ်ဘေး2021ဇန်နဝါရီလ6ရက်တွတ်တော်ကိုဝင်သိမ်းကြတဲ့ပုံကမှုတို့နဲ့ပတ်သက်ပြီး Republican Party နဲ့ Democrat တွေကြားအကွဲကြီးကွဲပြားနေချိန်မှာအမေရိကန်နိုင်ငံ၏အတွက်ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ Ukraine ဟာရှာချပါပါဘုံသဘောတူညီတဲ့အခြေခံတရားဖြစ်လာခဲ့တာပါပါတီနေရာလုံးကသမ္မတကိုထောက်ခံကြတာကိုနိုင်ငံတော်အခြေပြမိန်ကွန်းပြောတဲ့အခါတွေ့ရလိမ့်မယ်လို့ထင်ကြောင်းဒီမိုကရက်လွှတ်တော်အမတ်ခရစ်ကူးန်စ်ကပြောပါတယ်ဒီချိန်မှာတော့ကျွန်တော်တို့အားလုံးအတူတကွပါပဲဘာလို့တင့်တယ်ဆိုတာကျွန်တော်တို့အတူတကွဆုံးဖြတ်ကြရမှာပါလို့ Republican Party ရဲ့အထက်လွှတ်တော်ခေါင်းဆောင်လည်းဖြစ်မြန်မာအရေးကိုတက်တက်ကြွကြဥဆောင်ထောက်ခံသူလည်းဖြစ်တဲ့ Mitch McConnell ကပြောပါတယ်အာဖဂန်နစ္စတန်ကနေတရောတော်ဘဝယုံတုံကဆုတ်ခွာခဲ့တဲ့မူဝါဒကပူတင်ကျူးကျော်ဖို့တကားဖွင့်ပေးခဲ့တယ်လို့မိုက်ခေါနဲကသမ္မတဘိုင်ဒန်ကိုဝေဖန်ခဲ့ဘူးပါတယ်ဒီနိုင်ငံတော်အခြေပြမိန်ကွန်းမှာအမေရိကန်သမ္မတတွေဟာတိုင်းပြည်ရဲ့အခြေအနေတွေနဲ့သူတို့ရဲ့မူဝါဒတွေကိုလွှတ်တော်ကနေတဆင့်တတိုင်းတစ်ပြည်လုံးကိုပြောကြားလေရှိတာရုရှားတပ်တွေကယူကရိန်းရဲ့ဒုတိယချီဆုံးမြို့ကာကစ်တဲ့မြို့တော်ခီဖ်ကိုမြေပြင်နဲ့ဝေဟင်ကနေဆက်တဲ့တိုက်ခိုက်နေပြီးခီဖ်မြို့ကိုမိုင်40အထိရှည်တဲ့ရုရှားတင်ကားနဲ့ရင်နန်းကြီးကဆက်လက်ချိတ်ချောက်နေပေမဲ့ယူကရိန်းတွေကကြမ်းကြမ်းခံနေကြဆဲဖြစ်ပါတယ်ဆွေဒီဘက်မှာယူကရိန်းကိုဥညွတ်လာပြီးသဘောတူညီချက်တွေပေးအောင်ချိတ်ချောက်နေတာဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇလန်စကီးကပြောပါတယ်ဘယ်လာရုစ်တိုင်းကမှာဆွေးနွေးနေကြတဲ့ရုရှားနဲ့ယူကရိန်းတို့ဟာဆက်လက်ဆွေးနွေးကြဖို့သဘောတူလိုက်ကြပါတယ်ယူကရိန်းကိုမပြန်တရားစုံသတ်မှတ်ဖို့သမ္မတဇလန်စကီးကအမေရိကန်နဲ့မဟာမိတ်တွေကိုတောင်းဆိုလိုက်ပါတယ်ဒါပေမဲ့အဲ့ဒီလိုတတ်မှတ်ဖို့အစီအစဉ်မရှိပါဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ပိုလန်နိုင်ငံကိုရောက်ရှိနေပြီးပိုလန်ဝန်ကြီးချုပ်မာသုစ်မိုလာဝီယက်ခီနဲ့ယူကရိန်းအရေးကိုဒီကနေ့ဆွေးနွေးကြပါတယ်။အမေရိကန်နိုင်ငံမှာတော့ကုလသမဂ္ဂကရုရှားတန်တမန်12ယောက်ကိုအမေရိကန်ကနေတင်ထုတ်လိုက်ပါတယ်။အမေရိကန်နိုင်ငံမှာနေထိုင်ခွင့်ရတာကိုအလွဲသုံးစားပြုပြီးတချို့အလုပ်တွေကိုလုပ်တာကြောင့်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်တမန်အဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဩစတြေးလျကယူကရိန်းအတွက်ဒုံးကျည်နဲ့ KMB ကြောင့်ထောက်ပံ့မှုအတွက်ဒေါ်လာ350အသုံးပြုပေးလို့ဝန်ကြီးချုပ်ကပြောပါတယ်။အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ် Scott Morrison ကအခုလိုကြေညာခဲ့တာပါ။ပြီးခဲ့တဲ့အပတ်လုံးကနည်းပညာပိုင်းဆရာအကူအညီပဲပေးမယ်လို့ပြောခဲ့တာကြောင့်ဒါဟာဩစတြေးလျနိုင်ငံရဲ့ယူကရိန်းမူဝါဒအပြောင်းလဲဖြစ်ပါတယ်။ပဋိပက္ခကထွက်ပြေးလာကြတဲ့လူတွေကိုကူညီဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေကိုဩစတြေးလျကဒေါ်လာ25တန်ထောက်ပံ့ခဲ့ပါတယ်။ဒါပေမဲ့စစ်ပွဲမှာဩစတြေးလျတပ်တွေတွားရောက်တိုက်ခိုက်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောပါတယ်။ရုရှားတပ်တွေကိုတိုက်ခိုက်ဖို့ယူကရိန်းကိုမတွားချဖို့ဩစတြေးလျနိုင်ငံသားတွေကိုအစိုးရကတိုက်တွန်းထားပါတယ်။ဩစတြေးလျနိုင်ငံသားတွေဟာအခြားနိုင်ငံတနိုင်ငံရဲ့တရားဝင်စစ်သားမဟုတ်ဘူးဆိုရင်ဘယ်နိုင်ငံသားမှတခြားနိုင်ငံရဲ့စစ်ထဲမပါရလို့တမ်းမြစ်ထားကြောင်း ဥပဒေရေးရာကြွန့်ကျင်သူတွေကပြောပါတယ်ယူကရိန်းနိုင်ငံကနေထွက်ပြေးလာကြတဲ့စစ်ပြေးဒုက္ခတွေပေါင်းတန်းဝက်ကျော်ရှိနေပြီလို့ကုလသမဂ္ဂကတင်းလာနေကခမန်းလိုက်ပါတယ်ယူကရိန်းနိုင်ငံရဲ့အနောက်ပိုင်းပိုလန်နယ်စပ်မှာထွက်ပြေးလာကြတဲ့ကားနဲ့ဘတ်စ်ကားလိုင်းကကီလိုမီတာ30အထိရှည်လျားနေပါတယ်ကားထဲမှာဆက်ဆောင်ရင်းဆောင်ဒါမှမဟုတ်လမ်းစင်းလျှောက်ဖို့ပဲရွေးချယ်စရာရှိကြတာပါလိုင်းက6ကီလိုမီတာရှည်တုန်းက24နာရီစောင့်ဝင်ရတယ်လို့ပြောပါတယ်ယူကရိန်းတနိုင်ငံလုံးကစစ်ဆောင်ကြသူတွေအားလုံးဟာနေဆက်ကိုရောက်ရှိနေကြတာဖြစ်ပါတယ်ရွာတွေနဲ့နေဆက်ကြားကိုလွန်ပြောင်းရင်တွေပြည့်စွက်ပေးနေပါတယ်ပိုလန်နဲ့တခြား EU နိုင်ငံတွေကဒုက္ခသည်တွေရဲ့နေထိုင်ရေးကိုကူညီပေးနေကြတာပါအလားတူပဲဟန်ဂေရီနေဆက်ရွာဘီရန်ဂူစ်ရန်နီကယာယီလက်ခံရေးစခန်းတွေမှာလည်းဒုက္ခသည်တွေနဲ့ပြည့်နေပါတယ်ယူကရိန်းဒုက္ခသည်တွေတာမကယူကရိန်းမှာလာရောက်ပညာသင်နေကြတဲ့အိန္ဒိယ၊နိုင်ဂျီးရီးယားအစရှိတဲ့တခြားနိုင်ငံသားတွေလည်းဒုက္ခသည်စခန်းတွေမှာရောက်ရှိနေကြပါတယ
်။ဒီလိုရဲ့အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်ဇ်5953ညာ၊ပိုင်းတိုမီတာ25ကီလိုဟတ်ဇ်11803ညာပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz
15ဒီအမေရိကန်တကနေထိတ်တရောက်နိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအလိမ်ပါပါယူကရိန်းကိုရုရှားကြီးတော်မူရင်ဆိုင်လာရချိန်မှာပဲအွန်လိုင်းပေါ်နိုင်ငံပိုင်မီဒီယာတွေကဝါရဖြန့်ချီရေးတွေသတင်းမှားတွေဖြန့်ဝေတာတွေကိုဘလို့တားမြစ်ကန်တွေ့မလဲဆိုတာနီးပညာကုမ္ပဏီကြီးတွေဖိအားစုံလာပါတယ်ဒီလိုရုရှားရဲ့ online ဝါဒဖြန့်မှုတွေကိုပိတ်ပင်သွားမယ်လို့ EU ဥရောပသမဂ္ဂကပြောလာပေမယ့်အမေရိကန်နည်းပညာကုမ္ပဏီတွေကတော့လုံးဝပိတ်ပင်လိုက်တာမျိုးထက်ပိုပြီးနီးတာကြွကြွဆောင်ရွက်လာတဲ့သဘောရှိပါတယ်။ online ပေါ်မှာရုရှားအစိုးရရဲ့လှုပ်ရှားမှုတွေကိုကန့်သတ်တာမျိုးအချက်အလက်သတင်းတွေဟာရုရှားအစိုးရစီကလာတဲ့ဆိုတာကိုလူတွေသိအောင်လှုပ်ထားတာမျိုးရုရှားအစိုးရပိုင်းလုပ်ငန်းတွေရဲ့ဝင်ငွေရတဲ့ကြော်ငြာမျိုးတွေကိုပိတ်ပင်တာမျိုးတွေလှုပ်လာတာပါ။ရုရှားအစိုးရရဲ့ online ဝါဒဖြန့်ချီတာတွေကိုနှေးကွေးသွားအောင်ဒီလိုအပြောင်းအလဲတွေကိုတတိကြီးကြီးထားဆောင်ရွက်တာဖြစ်တယ်လို့ Facebook ရဲ့မူဝါဒရေးရာ Director ဟောင်း Katie Harper ကဆိုပါတယ်။ရုရှားအစိုးရပိုင်း RT နဲ့ Sputnik တရင်တွေကိုဥရောပဒေသတွေမှာအကန့်အသတ်လုပ်သွားမယ်လို့ Facebook နဲ့ Instagram လူမှုကွန်ရက်တွေကိုပိုင်ဆိုင်တဲ့ Matter Company ကတနင်္လာနေ့ကကြေညာခဲ့ပါတယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခတ်မှုမှာရုရှားနိုင်ငံဘက်ကရပ်တည်တဲ့နိုင်ငံတွေပြောင်းလဲသင့်ပြီးဆိုပြီးအမေရိကန်သမ္မတအင်ဖြူရောကမနေ့ကသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံနဲ့ဆက်ဆက်ပြီးပြောဆိုသွားပါတယ
် And will not indulge in it. We are assessing President Putin's directive and at this time we see no reason to change our own
ဘယ်နိုင်ငံမဆိုဒီကိစ္စမှာတားမြစ်ဟန်တာဖို့ကအရေးကြီးတယ်ဆိုတာကျွန်တော်တို့သတင်းစကားပါချင်ပါတယ်ဘယ်နေရာမှာရပ်တည်မယ်စဉ်းစားသလဲသမိုင်းမှာဘယ်မှာရက်တည်ခြင်းလဲဆိုတာကရှေ့ဆက်သွားတဲ့အခါအကဲဖြတ်ခတ်ကြရမှာပါဒေတာတာကတော့ရုရှားကိုပြစ်တင်ရှုံချမှုမလုပ်တဲ့နိုင်ငံတွေအားလုံးလမ်းကြောင်းပြောင်းဖို့ကျမတို့တိုက်တွန်းပါရဲဆိုပြီးအင်ဖြူတော်ပြောခွင့်ရဂျန်စာကီကမနေ့ကသတင်းစာရှင်းလင်းပွဲမှာ VOA ရဲ့အမေကိုပြန်ဖြေကြားသွားတာပါယူကရိန်းကိုကျူးကျော်တဲ့လုပ်ရအတွက်အနောက်နိုင်ငံတွေကရုရှားအပေါ်ပိတ်ဆို့တန်ခတ်မှုတွေချမှတ်နေချိန်မှာမြန်မာစစ်ကောင်စီဘက်ကတော့ရုရှားရဲ့လုပ်ရကိုထောက်ခံထားပါတယ်ယူကရိန်းကိုကျူးကျော်တာဟာရုရှားနိုင်ငံအနေနဲ့သူ့ရဲ့အချုပ်အခြာအာဏာတည်တံ့ခံရရေးအတွက်လှုပ်ဆောင်တဲ့လှုပ်ဆောင်ချက်အဖြစ်မြင်တဲ့အကြောင်းမြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြီးခဲ့တဲ့သတင်းပတ်ရုရှားတပ်တွေယူကရိန်းနယ်ရဲ့စတင်ဝင်ရောက်ချိန်မှာ VOA ကိုပြောဆိုပါတယ်ရုရှားဟာကမ္ဘာနည်းညရေးကိုထိန်းချုပ်တဲ့ကမ္ဘာချိန်ခွင်ရှာညီညာရေးမှာအင်အားကြီးနိုင်ငံတခုအဖြစ်ရပ်တည်ထားတယ်လို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောဆိုပါတယ်ရှင်NLD အစိုးရလက်ထက်ကရဟတ်ရင်ငားရန်တာဝယ်ယူတာနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ဦးဝင်းမြင့်နဲ့လူကယ်ပြဝင်စီဒေါက်တာဝင်းမြတ်အေးတို့အပေါ်အားကြီးလိုက်စားမှုငားမှုနဲ့တရားစွဲထားတဲ့အမှုကိုဒီနေ့နေပြီးတော့အထူးတရားရုံးမှာကြားနာပါတယ်။အမှု၅ခုလုံးအတွက်တရားလိုဦးအောင်ခန့်ကလူပြတတ်တဲ့အနေနဲ့ဒီနေ့ကြားနာပွဲမှာထွက်ဆိုပါတယ်။နောက်တစ်ချိန်ရုံးချိန်ကျရင်တော့သူ့ကိုအပြန်အလှန်မေးခွန်းထုတ်မယ်လို့စုံစမ်းသိရပါတယ်။NLD အစိုးရရဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာငွေလက်ခံယူတဲ့ဆိုတဲ့အမှုအတွက်မနေ့ကတော့ဒေါအောင်ဆန်းစုကြည်ကိုတရားရုံးကဆွဲချက်တင်လိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးလို့တုံ့ပြန်ခဲ့ပါတယ်။ဦးဖြိုးမင်းသိန်းအပါအဝင်လူပြသက်တည်၄ယောက်ကိုအပြန်အလှန်မေးခွန်းထုတ်ဖို့ဒေါအောင်ဆန်းစုကြည်ရှေ့နေပြီဘက်ကတောင်းဆိုတင်ပြခဲ့တဲ့အတွက်မတ်လ9ရက်နေ့ရုံးချိန်ကျရင်မေးခွန်းထုတ်နိုင်မယ်လို့ခန့်မှန်းရပါတယ်။စစ်ကောင်စီကဒေါအောင်ဆန်းစုကြည်အပေါ်အားကြီးလိုက်စားမှုစက်တက်မှုနဲ့တရားစွဲထားပြီးလောလောဆယ်ဆယ်မှုအတွက်တရားရင်ဆိုင်နေရပါတယ်။န နေပြီးတော့အထူးတရားရုံးမှာကြားနာနေတဲ့အာဂရီလိုက်စားမှုတွေကဥဖြိုးမင်းသိလက်ထိုးတဲ့အခောက်ရွှေ9ပိတ်တာနဲ့ဒေါ်လာ6သိန်းယူရဲဆိုတဲ့အမှုနဲ့ပထမဆုံးဆွဲချက်တင်ခံရတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာတခြားအမှုငါးမှုအတွက်လည်းထောင်နဲ့6နဲ့6ခံထားရတာဖြစ်ပါတယ်ရှင်။မြန်မာစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တဲ့စီးပွားရေးလုပ်ငန်းစီရင်ကို Barmer Campaign UK ကဒီကနေ့မတ်လ၁ရက်နေ့မှာထပ်တိုးထုတ်ပြန်လိုက်ပါတယ်။ဒီစည်းမှာနောက်ထပ်လုပ်ငန်းပေါင်း28ခုထပ်တိုးစီရင်ပြုစုထားတယ်လို့ Barmer Campaign UK ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီထပ်တိုးကုမ္ပဏီတွေကနိုင်ငံပေါင်း12ခုကဖြစ်ပြီးဂျပန်မှာ10ခု၊ Vietnam မှာ10ခု၊ America မှာ3ခုနဲ့ Russia, Singapore, Hong Kong, India, တရုတ်၊ကနေဒါ၊ Arab စောဝါများပြည်ထောင်စုတူရကီနဲ့ထိုင်းနိုင်ငံတို့မှကုမ္ပဏီတစ်ခုစီပါဝင်ပါတယ်။အခုဆိုရင်စစ်ကောင်စီနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းပေါင်း116ခုရှိပြီလို့ထုတ်ပြန်ကြမှာဆိုပါတယ်။လူမျိုးတုံးတက်ဖြတ်တာနဲ့စစ်တပ်အာဏာသိမ်းတာတွေဖြစ်တာတောင်ဒီကုမ္ပဏီတွေကစစ်ကောင်စီနဲ့လက်တွဲမဖြုတ်နိုင်သေးဘူးလို့ Barmer Campaign UK ရဲ့ Director Mark Farmer ကဆိုပါတယ်။စစ်တပ်ပိုင်းကုမ္ပဏီတွေကထုတ်တဲ့ပစ္စည်းတွေကိုမဝယ်ယူကြအောင်နိုင်ငံတကာအစိုးရတွေကုလသမဂ္ဂအဖွဲ့အစည်းတွေအကူအညီပေးရေးအဖွဲ့အစည်းတွေနိုင်ငံတကာကုမ္ပဏီတွေနဲ့မြန်မာပြည်မှာလုပ်ငန်းလုပ်ကိုင်ကြသူတွေကိုဖိအားပေးဖို့လဲဒီစီရင်ကယူရပါတယ်လို့ Barmer Campaign UK ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အလိမ္မာတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်မှာကြောက်စိမ့်လုပ်ွက်တစ်ခုမြေပြိုကျတာကြောင့်လူ20ထက်မနည်းပျောက်ဆုံးနေပါတယ်။မြေပြိုကျတဲ့အချိန်တုန်းကလူ50ကျော်ပါသွားခဲ့ပြီးအလောင်း30လောက်ကိုပြန်ရှာတွေ့ခဲ့ပါတယ်။မြန်မာပြည်ရဲ့ကြောက်စိမ့်ထွက်ရှိရာဖားကန့်ဒေသမှာအခုလိုမကြာခဏမြေပြိုလေးရှိပြီးပြည်သူတွေမထိခိုက်အောင်တိကျတဲ့မူဝါဒချမှတ်ဖို့လိုတယ်လို့သဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူတွေကပြောပါတယ်။ရန်ကုန်ကလာတဲ့ဖားကန့်သတင်းကိုဇော်ဝင်းလိုင်ပြောပြပေးပါရှင်
။ဖားကန့်မြို့နယ်တဲကစိတ်မှုကျေးရွာအုပ်စုဖားပြင်ရွာအနီးမှာရှိတဲ့ YTT ခေါ်ရတနာတောင်တန်းကြောက်စိမ့်လုပ်ကွက်မှာဖေဖော်ဝါရီ28ရက်တနင်္လာနေ့ညကကဘာပြိုကျခဲ့ပါတယ်။မြေပြိုကျမှုအတွင်းလူ50ကျော်လောက်ပျောက်ဆုံးခဲ့ပြီးလောလောဆယ်အလောင်း30လောက်ကိုရှာဖွေတွေ့ခဲ့တယ်လို့ဒေတာကန်တူဦးက VOE ကိုအခုလိုပြောပါတယ်
။အဲ YTT ကမှမနေ့ကည9:00အကျော်လောက်မှမြေပြိုရယ်။အခုအဲ YTT ကအဲ့ညမှာကတော့စစ်တုံးလုံးပုံကြီးလှုပ်လှုပ်နေရယ်။မြေပြိုရခမာအဲ့ကဝင်ထမ်းပေါ့နော်။9:00ရောအဲပြီးလို့ရှိရင်လည်းကြည့်ကြတော့ဘာလို့ပေါ့နော်။အဲ့ဒါကြီးကအစအလုံးရောက်50အချက်ပေါ့နော်။ရောက်50အချက်ဖြစ်သွားတာကိုသိရတယ်။ဒါဖုန်းမကြီးပါလေအဲ့ဒီမှာခုလောလောဆယ်ကတော့ဦးစိတ်ကျော်လောက်တော့ပေါ်ရပြီးမှမဲ့လင်ချောင်းဒီတင်းဆိုင်ဘုံမှာစကြိုကြပြီ
ပန်းရှင်ရှိတဲ့တချို့ရုပ်အလောင်းတွေကိုတော့သက်ဆိုင်ရာပန်းရှင်တွေကလာရောက်ယူဆောင်သွားတယ်လို့ပြောပါတယ်မြေပြိုကျတဲ့ဖားပြင်ရွာအနီးကတခြားဒေသကတူကလည်းလူ50လောက်ကျော်ဆုံးပြီးမနေ့ပိုင်းကအလောင်း20လောက်တူဖို့ရခဲ့ကြောင်းပြောပါတယ
်အပေါ်ကစားဝိုင်းပြီးစားရနေကြက်ကြလိုက်တာတဲ့အဲဒီနေ့ကတော့သူကုန်ပြီးတော့50လောက်ပါလာလေကြားတယ်လက်ကတော့မစေလောက်ပေါ်ထွက်လာတယ်ရောင်းပါ
ရည်ရွယ်ကြတဲ့နေရာကရှာဖွေရေးလုပ်ငန်းမှာအပြင်ကလူတွေကိုဝန်ခွင့်မပြုသလိုနိုင်ရေးကူညီမှုအကူအညီပေးသူတွေလည်းတွားခွင့်မရဘူးလို့ပြောပါတယ်တေဆုံပျောက်ဆုံးသူနဲ့ပြန်လည်တွေ့ရှိထားတဲ့အလောင်းစင်ရင်မေးမြန်းနိုင်ဖို့ဖားကတ်မြို့နယ်အုပ်ချုပ်ရေးမှူးရုံးနဲ့ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးဖားကတ်မြို့နယ်အတွင်းကကြောက်စိမ့်လုပ်ွက်တွေမှာမြေစာပုံပြိုကျတာတောင်ကဘာတွေပြိုကျတာတွေဟာမကြာခဏဖြစ်လေရှိပြီးမြေပြိုကျတိုင်းမှာတည်ဆုံမှုတွေအနည်းနဲ့အများဆုံးလို့ဖြစ်ခဲ့ပါတယ်။ KDNG ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကုစားကြီးကတော့သက်ဆိုင်ရာအာဏာပိုင်အဖွဲ့စည်းတဲ့အနေနဲ့လူအသက်ကိုမထိခိုက်စေတဲ့ဘာဝပတ်ဝန်းကျင်ထင်သေးဆိုင်ရာမူဝါဒတွေချမှတ်တင်ကြောင်းပြောပါတယ်။
ဒီကအလေးကြီးပုံပြောင်းများဆိုဖြစ်တဲ့အခါကျတော့ဆက်ခါတဲ့လေးလေးအလုံးယူလို့ကျွန်တော်တို့ဖြစ်တယ်ဒါကိုဒီတိုင်းနဲ့တာမျိုးချက်ဖို့တည်းနဲ့အထူးသဖြင့်ဘဝတော့အိုင်တော့ကရန်တာတော့ဒီလိုအချင်းချင်းကတော့ဘာလို့ဒီလိုသင်္ချင်းနဲ့ဒီရှေ့ဒီတန်းခိုင်နေတဲ့ရန်တာကသူ့ကိုတိုးတိုးမျိုးနဲ့ဆိုင်ကြီးရဲ့အချင်းရှိတဲ့ပေါ်လို့ဒီစက်ပြီးသူကဆောင်းနေတာပါလက်
2020ခုနှစ်ဇူလိုင်လဆန်းပိုင်းကလည်းဖားကန့်မြို့နယ်ဝေခါကျေးရွာအနီးကြောက်စိမ့်လုပ်ွက်ဟောင်းမြေပြိုကျတာကြောင့်လူများလောက်တိတ်ဆုံးခဲ့ပြီးမြေပြိုကျမှုဖြစ်စဉ်တွေမှာတိတ်ဆုံးမှုအများဆုံးဖြစ်ခဲ့ပါတယ်အခုလိုကြောက်စိမ့်လုပ်ွက်တွေမှာမြေပြိုကျမှုတွေဟာအစိုးရကတာဝန်မဲ့ကြောက်စိမ့်တူခေါ်တာတွေကိုအရေးယူဖို့ပြက်ကွက်တာကြောင့်ဖြစ်တယ်လို့နိုင်ငံတကာတရားစာတလုပ်ငန်းတွေမှာအဂတိလိုက်စားမှုအမျက်ထုတ်မှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Global Witness အဖွဲ့ကထောက်ပြထားပါတယ်ခင်ဗျာ
ကိုစောဝင်လိုက်ပါရှင်မြန်မာနိုင်ငံမှာလျှက်စစ်မီးအလုံအလောက်မရတာမီးပေးချိန်မမှန်တာတွေကြောင့်စက်မှုဇုံကကုန်ထုတ်လုပ်ငန်းတွေထိခိုက်နေပါတယ်မီးဘယ်အချိန်ပြတ်မယ်ဆိုတာကြိုတင်ခန့်မှန်းလို့မရတာကြောင့်လုပ်ငန်းမတွင်ကျတာအဆုံးရှုံးများတာတွေဖြစ်နေတယ်လို့စက်ရုံလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်မီးပြတ်လို့စက်မှုဇုံလုပ်ငန်းတွေအခက်တွေ့နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုသားညူဦးပြောပြပေးပါရှင်
မြန်မာနိုင်ငံမှာလက်စစ်မီအလုံးလောက်မရတာအပြင်ကုန်ချမ်းရှားပါတာ73%ကြီးနေတာတွေကြောင့်မြန်မာနိုင်ငံကကုန်ထုတ်လုပ်ငန်းတွေဖေဖော်ဝါရီလမှလည်းဆက်လက်ကျဆင်းခဲ့တယ်လို့ကမ္ဘာတစ်ဝှမ်းစီးပွားရေးလုပ်ငန်းတွေနဲ့ဈေးကွက်ဆိုင်ရာချက်လက်တွေပြုစုသုံးသပ်တဲ့ Britain Chief Site IHS Market ကဒီနေ့ထုတ်ပြန်တဲ့သုံးသပ်ချက်မှာဖော်ပြပါရတယ်။နိုင်ငံရေးမငြိမ်သက်မှုကုန်ချမ်းရှားပါမှုနဲ့ COVID ကာယရောဂါတွေကြောင့်ကုန်ထုတ်လုပ်ရေးပိုင်းရောဝယ်လူအားပါဖေဖော်ဝါရီလထဲမှာအလင်းမြန်ကျဆင်းခဲ့တယ်လို့လက်ဆင့်ထုတ်သုံးသပ်ချက်မှာဖော်ပြပါရတယ်။လက်ရှိရန်ကုန်မြို့မှာမီးပြတ်ချိန်တွေကြာရှည်လာတာမီးပေးချိန်မမှန်တာတွေကြောင့်စက်မှုဇုံကကုန်ထုတ်လုပ်ငန်းတွေအတွက်ဆုံးရှုံးမှုတွေရှိနေတယ်လို့လုပ်ငန်းရှင်တွေကလည်း VOA ကိုပြောပါတယ်။အထူးဖြင့်စက်ပစ္စည်းအကူအညီနဲ့အများဆုံးလဲပတ်ရတဲ့စားတောက်ကုန်အကျော်လျော်လုပ်ငန်းတွေအထက်ကျုပ်နဲ့ဒီဆေးဘက်ဆိုင်ရာပစ္စည်းထုတ်တဲ့လုပ်ငန်းမျိုးတွေကအထူးခိုက်ပိုများတယ်လို့စက်မှုဇုံဥက္ကဋ္ဌတူက VOA ကိုပြောပါတယ
်။စက်မှုဇုံမှာတော့သူကုန်ကြမ်းနဲ့သွားတဲ့စက်ပစ္စည်းတော့ဒီကငြိမ်ယူရနော်။ဥပမာဘလို့ခေါ်မလဲ။ဒီလိုအစရုံပါသူကတော့ဆွမ်းလိုက်ကြည့်တော့ဘယ်လိုလုပ်ရလဲသူကကြက်ပြီးစေးဖို့ရှိတယ်ရှိတယ်ထုတ်လို့မရဘူးဒီကမှဂျမ်းဖြစ်သွားရင်အကုန်ရှင်းရပြီပေါ့နော်ဒါကြီးကတင်လိုက်တော့ချိန်ယူရတာပေါ့ဗျာအရင်လို့ရတာပေါ့နော်ဟိုကက်ကက်ဒီကုန်ထားတာပေါ့ဗျာနော်ကြက်ပြီးစေးဖို့ဆိုတဲ့လေမိနစ်ပိုင်းချက်ချက်ပိုင်းတွေမှာဟိုမီးသတ်ကြည့်နေတယ်ဆိုတော့လုပ်လို့ရှိရင်အရင်လို့ရမ်းတာ
စွိုင်းမလုံလောက်တာကြောင့်2021အောက်တိုဘာလကစပြီးတော့လက်ဆက်မီဖြတ်တောက်တာအလှည့်ချလက်ဆက်မီပေးရာတွေကိုတက်ဆိုင်ကစပြီးတော့လုပ်ခဲ့တာပါမြို့နယ်အလိုက်မီးပြတ်မဲ့အချိန်တွေကိုစစ်ကောင်စီကအစာပိုင်းမှာကြိုတင်အသိပေးခဲ့ပေမဲ့နောက်ပိုင်းမှာတော့ပြင်မရှိတော့သလိုမီးပြတ်ချိန်ကလည်းပိုများလာပါတယ
်ကျွန်တော်ကမီးပြတ်တောက်လက်ခံပါတယ်နော်စက်ကုန်တိုင်းကမီးဆက်ရှိတယ်ကတော်တော်အရင်လိုဖေးဖို့ပေါ်တာကတော့ဝမ်းနေကြတယ်ကဘာတော့သွားပြီးတက်တယ်လို့ပမာပြတ်ပိုတက်တာဟုတ်အဲကျွန်တော်တို့ဝန်ကြီးရပြီလားဝန်ကြီးပြပါကျွန်တော်တို့ဖြစ်ချင်တာတော့ဟိုဘယ်လိုပုံမျိုးကြက်ကြောက်ဆိုတော့ဆက်ခံတယ်ဒါပေမဲ့ပြင်းချင်းမဖြစ်တာကိုတိကျပြောဖို့ဘယ်လိုပုံကောင်းတာပေါ့နော်ကိုးနာရီပြီးတော့၁၇နာရီကျတယ်ဟုတ်ကဲ့ပြန်နော်၁၇နာရီအကြီးကျလာလို့လာပြီးရေကုန်လည်းဟိုတတ်မှတ်တဲ့ ER ဤပို့ပို့တာပေါ့ဗျာ
အခုဆိုလို့ရှိရင်ရန်ကုန်တိုင်းကတချို့ချက်ွက်တွေမှာတနေ့ကနာရီအနည်းငယ်သာမီးလာတဲ့အခြေအနေမျိုးဖြစ်နေပါတယ်မြောက်တကုံမြို့နယ်ဘက်မှာဆိုရင်လေတနေ့တည်းမှာဒီချိန်မကမီးပြတ်နေတယ်လို့မုတ်လုံငန်းရှင်တူက VOA ကိုပြောပါတယ
်။ကျောင်းဒီဘက်ကမြောက်တကုံကတော်တော်လေးပဲပြတ်တယ်မီးရဲ့။ကျဲကိုဒီ၃နာရီတစ်ချက်တစ်ချက်ကို၂ခေါက်တော့ပြတ်တယ်။ဆိုတော့ကျွန်တော်တနေ့ကျောင်းနိုင်မှာမီးရဲ့ပြတယ်။ CV ရတဲ့တားကိုဒီမှာဟိုထောင်တဲ့ကောင်မီးတက်မှုသုံးတဲ့ကောင်ကတော်တော်လေးတော့ကွန်မန်ဒိုမှုချစ်ခဲ့တယ်အဲ့တော့ချင်းပြီးတော့ဟိုတော့ပဲမားရဲ့လည်းတော့တက်သွားမှာပဲကိုနေကြည့်ကြတော့ဆက်ဖို့တော့တက်သွားမှာ
။ဆက်လာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကပုဂ္ဂလိကထုတ်ကုန်လုပ်ငန်းတွေအကြီးအကျယ်ကိုထိခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့လတွေမှာတော့အနေငယ်ပြန်လည်တည်ငြိမ်လာတဲ့အတွက်လုပ်ငန်းတချို့ဝန်ထမ်းအသစ်ခန့်တာလုပ်ငန်းတိုးချဲ့မှုပြင်ဆင်လာတာတွေရှိနေပါတယ်။နိုင်ငံရေးလုံခြုံရေးမတည်ငြိမ်တဲ့မြန်မာနိုင်ငံမှာကုန်ထုတ်လုပ်ငန်းတွေပြန်လည်တိုးတက်လာဖို့လုပ်ငန်းရှင်တွေညှော်လင့်နေကြပေမဲ့ပြည်တွင်းအခြေအနေတွေတိုးတက်လာမှပဲဖြစ်နိုင်လိမ့်မယ်လို့ IHS Market ကစီးပွားရေးပညာရှင်ရှယ်ရီယာပေါ်ဒက်ကဒီနေ့ထုတ်ပြန်တဲ့မြန်မာနိုင်ငံကုန်ထုတ်လုပ်ငန်းဇုကတ်ဆိုင်ရာသုံးသပ်ချက်မှာပြောဆိုထားပါတယ်ခင်ဗျာ။
ကိုယ်တိုင်ညွှန်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရင်းမဲ့ပေမဲ့ကအခြေအနေကိုတင်ပြပေးကြပါမယ်စစ်ကောင်စီတပ်ကနေမြေရှင်းလင်းပြီးတော့လေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တဲ့ရင်းမဲ့ပေမြို့နယ်တပြေးအေးကျေးရွာကနေအိမ်တွေတော်တော်များများမီးလောင်ပျက်စီးခဲ့တယ်လို့အရက်သားတိုက်ဆုံမှုလည်းရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံပြည်သူတွေကပြောပါတယ်အနီးအနားကကျေးရွာတော်တော်များများကပြည်သူတွေလည်းစစ်ဘေးဒုက္ခတွေဒီအဖြစ်နဲ့တိမ်းရှောင်နေရပါတယ်ရန်ကုန်ကလာတဲ့သတင်းကိုငိမ့်ချန်းပြောပြပေးပါရှင်
စကိုင်းတိုင်းဒေသကြီးရင်းမပင်မြို့နယ်တပြေအေးကျေးရွာတစ်ကွိုက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေမတ်လ၁ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဖေဖော်ဝါရီလ28ရက်နေ့တနင်္လာနေ့မနက်အစောပိုင်းကလည်းတပြေအေးကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ပြီးနေမြေရှင်းလင်းခဲ့တာပါ။အဲဒီနောက်ရွာထဲမှာစစ်သားတွေတက်ဆွဲပြီးနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အင်ဂျင်250လောက်ရှိတဲ့တပြေအေးကျေးရွာတွေကနေအိမ်၃ပုံ၂ပုံလောက်မီးလောင်ကျွမ်းသွားတယ်လို့တကြီးရွယ်ဦးတို့မီးလောင်သိဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကပြောပါတယ်။လေကြောင်းကနေပြစ်ခတ်မှုကြောင့်လည်းအမျိုးသားတို့သိဆုံးခဲ့ပါတယ်
။ကျွန်တော်တို့ဒေသခံပူးပေါင်းမီဒီယာအဖွဲ့တွေနဲ့ပြည်သူ့အနေနဲ့တော့ဖြစ်ခဲ့တာရှိပါတယ်။အဲ့ဒါကတော့ကျွန်တော်တို့ဒီမနက်ပိုင်းကပေါ့နော်။မနက်ပိုင်းကမနက်စောပိုင်းမနက်စောပိုင်းကပြည်သူ့တိုက်ပွဲအနေနဲ့ရှိခဲ့တာရှိခဲ့ပါတယ်။ပထမဦးဆုံးဒီအကြမ်းဖက်စစ်ကောင်တီကရဟန်းရင်နဲ့ဝဲပြီးတော့ပေါ့နော်ဒီတပီအေးကျွာကို
ไอ้สะดะนั้นหมอตาริเนี่ยยันหลวงนี่ตะแค่ตะแค่ได้ขาจ้ะรอดีกะกันนี่ก็พี่เค้าเพียะแทบดีแท้ทับดีล่ะบ่เนาะทับดีแท้เฉยมาไอ้ทับดีแท้ดีกะกันเดียวหมอนิ้วตาเดียวบ่เนาะเอาน้าเดียวก็รอจมรุดีตะบี้นั้นมะล้อနိုင်รู้หมูอาจารย์ไม่สึกกองตัวยัวกูวงซี้แค่คามามีชู่ล่ะบ่เนาะมีชู่แค่ฉิมาไอ้น่ะตะจี้เหยอหนูตะมีอควายเดียวบ่เนาะไอ้น่ะมีเวเป็ดนี่ย่อ
ဆုံးပါတော့ရှိသေးတယ်။ဒီကနေ့ကငါကြကြတော့လောက်ရှိတာ။ညကကြတော့အနိမ့်တင်သွားပြီ။အခုဒီနေ့ပြန်နေတဲ့အိမ်တွေဖတ်ပြီးတော့သူမရှိဘူး။ဖေဖော်ဝါရီလ၂၆ရက်နေ့ကလည်းမြင်းမပင်မြို့နယ်ကချင်းပုံးရွာနဲ့ရောင်ကိုင်းရွာကိုစစ်ကောင်စီကလေကြောင်းကနေရဟန်းရင်နဲ့ပစ်ခတ်ခဲ့လို့ခုနှစ်ဦးထက်မနည်းသေဆုံးခဲ့ပါတယ်။ကြေးရွာတွေကစိုက်ကယ်တွေနဲ့ကားတွေကိုလည်းမီးရှို့ဖျက်ဆီ ောက်ဖက်ချင်းတွင်းမြင့်အနောက်ဖက်မှာတည်ရှိပြီးတော့ကဏီမျိုးနယ်နဲ့ချောင်းမဲချွားပါတယ်။တပြေအေးရွာကိုလေကြောင်းကနေပြစ်ခတ်တာကြောင့်ဒေသခံတွေဟာကဏီမျိုးဘက်ကိုတန်းရှောင်နေရပါတယ်။ကဏီဘက်ကိုတန်းရှောင်နေတဲ့ဒေသခံတွေကိုလည်းဖေဖော်ဝါရီလ28ရက်မှာပဲစစ်တပ်ကလေကြောင်းကနေပြစ်ခတ်ခဲ့ပါတယ်။အခုလိုလေကြောင်းကနေပြစ်ခတ်နေတာတွေကြောင့်ကျေးရွာ9ရွာထက်မနည်းကဒေသခံ2000လောက်ကတောထဲမှာတန်းရှောင်နေရတယ်လို့ဒေသခံတို့ကပြောပါတယ်
။မဒီဘက်တန်းရှောင်နေရတာတော့မိုးကောင်းလေမုံကြီးချောင်းမကတိလေးဟုတ်ကဲ့ဟွာကြီးတွင်တွင်9ရွာ6ရွာလောက်ကအစီသေးချောင်းနေရတာကြောက်ပြီးတော့တဲမှာပဲရှောင်းနေကြတာတော့တွေတဲမှာပဲတေးချောင်းနေကြတာရွာကိုခုချိန်ဒီမကက်နိုင်သေးဘူးကြာအက်လို့မရသေးဘူးကြာသူဦးကြီးတော့တဲမှာ2000ကျော်လောက်တော့ရှိမယ်ကြာကျွန်တော်တရားသလောက်တော့ပေါ့လေ
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်ဧပြီလဇန်ကစလို့စကိုင်းတိုင်းကတပြေးအေးချေးရွာဘက်မှာလက်နက်ဆွဲကင်တော်လန်သူတွေနဲ့စစ်ကောက်စီတပ်တွေကြားတိုက်ခိုက်မှုတွေစတင်ခဲ့တာပါဒေသခံကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတယ်လို့ယူဆရတဲ့သခိုင်းတိုင်းတွေကနေရာတော်တော်များများကိုစစ်ကောက်စီကဇန်နဝါရီလကစလို့အပြင်းထန်ထိုးစစ်ဆင်နေပြီးလေကြောင်းကနေမကြာခဏဆိုသလိုပြစ်ခတ်တိုက်ခိုက်တာတွေလုပ်နေပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းစစ်ကောက်စီတွေတပ်ဆွဲထားတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်တာတွေရှိလာပါတယ်ရင်းမပင်မြို့နယ်ကဲ့ရဲ့ရှိတဲ့ပလဲမြို့မှာဆိုရင်လည်းဇန်နဝါရီလကစစ်ကောက်စီတပ်တွေနယ်မြေရှင်းလင်းစဉ်တွင်နေအိမ်တွေမီးရှို့ဖျက်ဆီးခဲ့တဲ့အတွက်ကျေးရွာ6ရွာကလူနေအိမ်ပေါင်း2000ကျော်လောက်မီးလောင်ဖျက်ဆီးခဲ့ပြီးထောင်ထဲချီရဲ့အရက်သားတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ခင်ဗျာ
ကိုငိမ့်ညံ့ပါရှင်ဒီကနေ့အတွက်သတင်းပေးပို့ချက်ဒီကတော့ဒီလောက်ပါပဲမကြခင်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးဖို့ရှိပါတယ်ရှင
်ပထမကွာစစ်အစပိုင်းမှာရုရှား Empire ရဲ့နယ်မြေတွေကိုအနောက်ဘက်ဆိုရင်ဂျာမနီနဲ့ Austro-Hungarian Empire တောင်ဘက်ဆိုရင် Ottoman Empire နဲ့ပါရှားဒေသထိတိုးချဲ့ခဲ့ပါတယ်။အဲ့ဒီအချိန်ရုရှား Empire မှာ Finland, Poland နဲ့ Ukraine နိုင်ငံတို့ပါဝင်ပြီးတော့ Bosnia ပင်လယ်ကွေ့ Baltic ပင်လယ်နဲ့ပင်လယ်နက်တို့စီကိုထွက်ပေါက်ရပါတယ်။ရုရှားနိုင်ငံအော်တိုဝါတော်လှန်ရေးမှာနိုင်ငံအာဏာရယူလိုက်တဲ့ Bolshevik အစိုးရက Finland ရဲ့လွတ်လပ်ရေးကြေညာမှုကိုအတိအမှတ်ပြုလိုက်တာပါ။ပထမကဘာစစ်ကနေရုရှားနှုတ်ထွက်တော့ဂျာမနီသူ့ရဲ့မဟာမိတ်တွေနဲ့နိုင်ငံရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်။ပိုလန်၊ဘဲလာရုစ်တစိတ်တွေကယူကရိန်း၊ဖင်လန်၊ဘောကန်ဒေသနိုင်ငံများကိုရုရှားနေမည်လို့ကြေညာထားတာပယ်ဖျက်ပေးခဲ့ပါတယ်။အာမေးနီးယားကလွတ်လပ်ရေးကြေညာပြီးရိုမေးနီးယားကဘက်ဆာရာဗီယာအခုယူကရိန်းနဲ့မော်လ်ဒိုဗာတချို့ပိုင်းတွေကိုဝင်ရောက်နေရာယူထားပါတယ်။ရုရှား၊ဘဲလာရုစ်တစိတ်တွေကယူကရိန်း၊ဂျော်ဂျီယာ၊အာမေးနီးယား၊အဇာဘိုင်ဂျန်နဲ့ဆိုဗီယက်ပြည်အောင်စု USSR ကိုတည်ထောင်ခဲ့ပါတယ်။1920ပြည်လုံးနှောင်းပိုင်းနှစ်ပြည်မှာဥစ်ဘက်ကစ္စတန်၊တာခ်မန်နစ္စတန်၊တာဂျီကစ္စတန်နိုင်ငံတို့ကဆိုဗီယက်ပြည်အောင်စုတွေကိုဝင်ရောက်လာခဲ့ကြတာပါ။နောက်ဆယ်စုနှစ်ပြည်မှာလည်းကာဂစ္စတန်၊ကာဂျီစတန်ဒေသတွေကဆိုဗီယက်ပြည်အောင်စုတွေကနိုင်ငံတွေဖြစ်လာပါတယ်။ဒုတိယကမ္ဘာစစ်အစမှာတော့ဂျာမနီနဲ့ဆိုဗီယက်တပ်တွေပိုလန်နိုင်ငံကိုကျူးကျော်ခဲ့ကြပြီးတော့သူတို့ကြောင့်ပိုလန်နှစ်ချမ်းကွဲခဲ့ပါတယ်။ရုရှားကဖင်လန်ကိုကျူးကျော်ပါတယ်။နောက်နှစ်ငြိမ်းချမ်းရေးစာချုပ်ထုတ်ဆိုနိုင်ခဲ့ပြီးတော့ဖင်လန်နယ်မြေတချို့ဆိုဗီယက်ပြည်အောင်စုကိုပေးလိုက်ရပြီးတော့နယ်စပ်မြေတတ်မှတ်နိုင်ခဲ့ပါတယ်။ဆိုဗီယက်ပြည်အောင်စုကနေမော်ဒိုဗာ၊အက်စတိုးနီးယား၊လက်တဗီးယားနဲ့လစ်သူရေးနီးယားတို့ကွဲထွက်သွားပါတယ်။ရုရှား၊မွန်ဂိုလီးယားတို့နဲ့ထိစပ်နေတဲ့ဒေသဆိုဗီယက်ထဲရောက်သွားပါတယ်။ချက်ကိုစလိုဗက်ကီးယားတွေကကာပက်တိုယူကရိန်းဒေသဆိုဗီယက်ထဲရောက်သွားပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးချိန်မှာတော့ဆိုဗီယက်ပြည်အောင်စုနဲ့ပိုလန်တို့နယ်မြေသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။တခြားနိုင်ငံ9နိုင်ငံနဲ့ဆိုဗီယက်ပြည်အောင်စုဝါစောမဟာမိတ်စစ်စာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။
ဆိုဗီယက်ပြောင်စုပြိုကွဲတဲ့အခါမှာဆေးရဲတိုက်ပွဲပြီးဆုံးသွားပါတယ်။ဂျော်ဂျီယာရဲကအကာဇီယာနဲ့တောင်အိုဆက်ရှဒေသတို့ကိုရုရှားကဝင်နေရယူလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားဒေသကိုလည်းရုရှားသိမ်းယူလိုက်ပါတယ
်။တော်ရရှင်များရှင်တနင်္ဂနွေနေ့ညနေတုန်းကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာတော့ကုလထွေထွေညီလာခံအရေးပေါ်အစည်းအဝေးခေါ်ယူဖို့အများစုဆုံးဖြတ်ချက်နဲ့အတည်ပြုချမှတ်ခဲ့ပါတယ်။ရုရှားကနေယူကရိန်းကိုဝင်ရောက်သိမ်းပိုက်မှုချက်ချင်းရပ်တန့်မှုနဲ့ရုရှားတပ်တွေပြန်ပြီးတော့ဆုတ်ခွာဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုရုရှားကနေဗီဒိုအာနာသုံးပြီးတော့ကန့်ကွက်ခဲ့ပြီးတဲ့နောက်မှာအရေးပေါ်အထွေထွေညီလာခံကျင်းပဖို့ဆုံးဖြတ်ခဲ့တာပါ။အမေရိကန်နဲ့ဥရောပနိုင်ငံတွေကတော့ရုရှားအပေါ်မှာပိတ်ဆို့တန်ခတ်မှုတွေချမှတ်ပြီးယူကရိန်းနိုင်ငံကိုစစ်လက်နက်ရောဒုက္ခသည်တွေအတွက်အကူအညီထောက်ပံ့နေပါပေးနေပါတယ်။ Arad Azabazati ပေးပို့ထားတဲ့သတင်းကိုအောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးကြောင်သတင်းဆောင်ပါမှာတင်ဆက်ထားတာနားဆင်ပါရှင
်။ယူကရိန်းရောကီယက်ကိုရုရှားတွေကဒုစရစင်တိုက်ခိုက်နေချိန်မှာပဲအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကရုရှားရဲ့ VDB နဲ့ Sparban အဓိကဘဏ်တစ်ခုကိုပိတ်မှတ်ထားပိတ်ဆို့တိုက်ခတ်လိုက်ပါတယ်။နိုင်ငံရဲ့ဘဏ်လုပ်ငန်းတစ်ဝက်လောက်ကိုအဲ့ဒီဘဏ်တွေကထိန်းချုပ်ထားတာပါ။အိမ်ပြည်တော်ပြောခွင့်ရယန်စာကီက ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
With the global community, we have now.
Russia ကဘဏ်နဲ့ငွေကြေးအဖွဲ့အစည်း80ရာခိုင်နှုန်းလောက်ကိုတန်ခတ်ပိတ်ဆို့လိုက်တာကြောင့်သမ္မတပူတင်နဲ့ရုရှားအစိုးရအတွက်အလွန်အခက်ကြုံစေပါလိမ့်မယ်။စီးပွားရေးကဏ္ဍမှာသာမကဘဲနဲ့သူတို့ရဲ့စီးရေးကဏ္ဍကိုတိုးချဲ့တဲ့နေရာမှာရောဒီပြည်နာကဏ္ဍကိုပါထိခိုက်စေမှာပါ
။ Ukraine ကို Russia ချုပ်ချော်မှုကြောင့်အနောက်နိုင်ငံတွေနဲ့တင်းမာမှုတိုးလာချိန်မှာပဲသမ္မတပူတင်က NATO ကောင်ဆောင်တွေဟာ Russia စီးပွားရေးအထိနာစေမဲ့ဒဏ်ခတ်မှုတွေချမှတ်ပြီးရန်လိုတဲ့ကြေညာချက်တွေထုတ်ပြန်နေတယ်လို့ပြောကြားပြီးတိုက်ခိုက်ရေးအထူးတပ်ဖွဲ့တွေမှာ Nuclear တာစီရေးတပ်တွေကိုပါထည့်သွင်းချထားဖို့ရုရှားကာကွယ်ရေးဝန်ကြီးကိုတင်းငွေနေနေမှာပြောကြားခဲ့ပါတယ်။ American ဆိုင်ရာ Ukraine တပ်မန် Oksana Makarova က
This is a full-fledged unjust war.
နိုင်ငံခြားအကျဉ်းချတိုက်ခတ်ကြတာဖြစ်ပြီးဒီစစ်ပွဲဟာမတရားတဲ့ကြီးကြပ်စစ်ဖြစ်လို့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့စဉ်းစားတင်ပါတယ်။ဗန္ဒာယုံဝင်ကြီးလည်းဖြစ်ခဲ့လို့ယင်းညွန့်နှံမှုနဲ့ပတ်သက်ပြီးစဉ်းစားရခက်နိုင်ပေမဲ့လည်းယူကရိန်းမှာကျူးလွန်ခဲ့တဲ့လုပ်ရက်တွေကြောင့်ဒီဟိတ်မှာရင်ဆိုင်ဖြစ်ရှင်းရမယ်သူတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးမလုပ်ဘဲကိုယ့်ရဲ့ဂုဏ်သိက္ခာကိုထိန်းသိမ်းဖို့အချိန်ရောက်ပြီလို့ထင်ပါတယ်။
ရုရှားကျူကျော်စစ်ကြောင်းအရက်သားအများပြားပါဝင်လာတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေဟာမြို့တော်ကီယက်နဲ့တခြားအဓိကမြို့ကြီးတွေမှာရုရှားတပ်တွေကိုခုခံတိုက်ခိုက်နေပါတယ်။အချက်အလက်အတိမပြုနိုင်သေးတဲ့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာဆိုရင်လည်းရုရှားစစ်ရင်တန်းကိုဒရုန်းနဲ့တိုက်ခတ်ခဲ့တာကိုတွေ့ရပါတယ်။နောက်ထပ်စစ်ရေးအရာအကူအညီလိုကြောင်းလည်းသူတို့ကတောင်းဆိုပါတယ်။လက်နက်ကင်တပ်ဖွဲ့များရေးရကော်မတီဝင် Republican ထက်လွတ်တော်အမတ် Tom Cotton ကအစိုးရရဲ့ပိတ်ဆို့တိုက်ခတ်မှုဟာတိတ်ထိအောင်မဟုတ်ကြောင်း ABC This Week အစီအစဉ်မှာအခုလိုပြောကြားခဲ့ပါတယ
် It's time to remove all Russian financial institutions from the international payment system
နိုင်ငံတကာငွေကြေးကွန်ရက်စနစ်ကနေရုရှားကိုဖယ်ထုတ်ရမယ်အခြေအနေပါငွေကြေးစည်းဝင်စေတဲ့ဒေနန်နဲ့ဓာတ်ငွေတင်ပို့မှုကိုလည်းဖြတ်တောက်ရပါမယ်တင်ကားဖြတ်လက်နက်တွေလေယာဉ်ပြည့်မစ်ဆိုင်းတွေလက်နက်73စီထောက်ပံ့မှုတွေခြေတန်းစစ်မျက်နှာရောက်အောင်အမြန်ဆုံးပို့ဆောင်ပေးဖို့လိုပါတယ်တကယ်တော့လွန်ခဲ့တဲ့သတင်းပတ်တွေကလေးကအဲ့ဒါတွေရောက်နေသင့်ပေမဲ့လည်းနောက်ကျတယ်ဆိုတာမျိုးမရှိတာကြောင့်အမြန်ပို့ရပါမယ်ယူကရိန်းအတွက်အချိန်သိမ့်မရှိပါဘူး
ဒါလို့အချိန်အောက်မှာပဲဘီလာရုစ်နယ်စပ်မှာရုရှားနဲ့တွေ့ဆုံဆင်းသက်ညီနိုင်မှုယူကရိန်းကသဘောတူညီလိုက်ပါတယ်အမေရိကန်ပါဝင်ကမ္ဘာတစ်လွှားမှာယူကရိန်းထောက်ခံဆန္ဒပြပွဲတွေကျင်းပနေပြီးငြိမ်းချမ်းရေးတောင်းဆိုကြပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အမေရိကန်ကွန်ဂရက်စ်လွှတ်တော်ရှေ့မောက်မှာနိုင်ငံတော်အခြေပြမိန့်ခွန်းအင်္ဂါနေ့မှာတွေ့ကြဖို့ရှိပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးကြောင့်သတင်းဆောင်ပါကိုအောင်တင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညာယူရမှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညစကားဝိုင်းကိုနားဆင်ရဖို့ရှိပါလိမ့်ရှင်
ယူကရိန်းရောကီယက်ကိုရုရှားတွေကဒုစရစင်တိုက်ခိုက်နေချိန်မှာပဲအမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကရုရှားရဲ့ VDB နဲ့ Sparban အဓိကဘဏ်တစ်ခုကိုပိတ်မှတ်ထားပိတ်ဆို့တိုက်ခတ်လိုက်ပါ
စပိုင်းဆိုင်ရာချူရင်းကြကြောင့်မလို့ဒီအတန်ဖိုင်နဲ့ရုပ်တံတွေကိုမှားယွင်းထုတ်လင်းမိခဲ့တဲ့အတွက်တောင်းပန်ပါတယ်ရှင်အခုဆက်ပြီးတော့ကျမတို့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကကဘာတလွားခီးသွွားအစီအစဉ်နဲ့အင်္ဂါညသကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးမှာပါရှင်အခုအရင်ဆုံးကတော့အပတ်စဉ်ကဏ္ဍတွေကကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ယူကရိန်းကနေချိန်ထဲလုပ်ငန်းတွေအကြောင်းကိုပြောပြပေးထားတာပါယူကရိန်းနိုင်ငံမှာနှစ်ပေါင်းရာနဲ့ချီကတည်းကမိသားစုအဆက်ဆက်လုပ်ကင်ခဲ့ကြတဲ့ချိန်ထဲလုပ်ငန်းတွေရှိပါတယ်။ပြည်တွင်းသာမကနိုင်ငံတကာကကဘာလှည့်ခီးသွွားဧည့်သည်တွေပါတကူးတကလာဝယ်ကြတဲ့ချိန်ထဲတွေကိုနှစ်ပေါင်းရာနဲ့ချီပြီးတော့လက်ဆင့်ကမ်းလာတဲ့နည်းတွေနဲ့အခုစစ်ပွဲတွေမဖြစ်ခင်အထိရပ်လုံနေကြတာပါ။ AP သတင်းကိုအခြေခံပြီးတော့မတ်စုမြတ်မုံကကဘာတလွားခီးသွွားအစီအစဉ်ကနေပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံအနောက်ပိုင်းကအီဇာဆိုတဲ့မြို့လေးဟာချိန်တဲလက်မှုပစ္စည်းတွေထွက်တဲ့မြို့လေးလို့နာမည်ကျော်ပါတယ်။ဒီမြို့လေးမှာ18ရာစုကစားလို့ချိန်တဲရဲ့လုပ်ငန်းတွေကိုမိသားစုအစဉ်အဆက်လက်ဆင့်ကမ်းလုပ်လာခဲ့ကြတာပါ။လက်မှုပညာချိန်တဲလုပ်ငန်းကိုဒီကနေ့အထိလုပ်ကိုင်လာကြတဲ့မိသားစုတော်တော်များများမှကိုယ်ပိုင်မြေခွက်တွေရှိပြီးတော့ချိန်ပင်တွေကိုစိုက်ပျိုးကြပါတယ်။နှစ်တိုင်းအောက်တိုဘာလမကုန်ခင်မှာစိုက်ပျိုးထားတဲ့ချိန်ပင်တွေကိုရိတ်သိမ်းကြလေရှိပါတယ်။ရိတ်သိမ်းပြီးချိန်ပင်တွေကိုအခွန်ချွတ်ကျိန်ဖြောင့်ကျိန်နှန်းခွဲကျိန်နှန်းဆွဲစသဖြင့်ကျိန်တွေရရပ်နိုင်ဖို့အတွက်အစဉ်အဆက်လုပ်ကြရပါတယ်။အရင်ကလက်နဲ့သာလုပ်ခဲ့ကြပေမဲ့အခုတော့နှန်းဆွဲနှန်းခွဲနှန်းပြလုပ်တာတွေကိုဆက်တွေသုံးလုပ်ကြပါတယ်။ဆက်သုံးတဲ့အတွက်အချိန်ကုန်တတ်တာသလိုကျိန်တွေတွေကိုပို့ပြီးအနုစိတ်လုပ်နိုင်ကြပါတယ်။ကျိန်တွေတစ်ခုဖြစ်လာအောင်အစဉ်အဆက်လုပ်ရတာလူအင်အားလိုသလိုလွယ်လဲမလွယ်လှပါဘူး။မိသားစုလုပ်ငန်းတွေဖြစ်တာမို့မိသားစုဝင်ကြီးကြီးငယ်ငယ်ကျိန်လုပ်ငန်းမှတအားသလောက်ပါဝင်လုပ်ကြပါတယ်။
Otra raz porati землю посадити і отре копати 4-5 раз на літо або буряне біло.
Я мені чиняю, чим він сайпю жа баре. Люяді сурін паумне руку 4 га лао шин я баре. Чим він руку не мжа ке ма єйтин я ле, пин лон аюе юй я баре. Пиен 3 най лао чаун ле пьо ва баре. Пьо пі да най пяси ма тоа ке амян акон чо ва ро, ай ни чин руку ба кхо пі ро куни таун ва баре. Акон чо пі да ка ма я ді ру каун ин апе ма ни лан та ва баре. Ма каун ин ро ай не ма гас ми бу тоун пі ро а чао кан ва баре.ကတ်တုံးရင်တော့ကုန်ကြစီများတာပေါ့ပြောရင်ချိန်ရက်လုပ်ငန်းကတော်တော်လေးအဆင့်များလက်ဝင်တဲ့လုပ်ငန်းဖြစ်ပါတယ
်အီဇာမြို့လေးမှာလူဦးရေ 9,000 လောက်ရှိပြီးတော့အများစုကချိန်တဲ့လုပ်ငန်းကိုမီယိုဖလာအိမ်နွေးမှုလုပ်ငန်းအဖြစ်နဲ့လုပ်ကိုင်ကြပါတယ်မိသားစုတိုင်းမှာကိုယ်ပိုင်ထူးခြားတဲ့ချိန်ရက်နည်းတွေကိုအဆင့်ဆင့်လက်ဆင့်ကမ်းလာခဲ့တာနှစ်ပေါင်း150ကျော်ပါပြီမြို့ရဲကအိမ်ဝင်းတိုင်းမှာမိသားစုဝင်တယောက်မဟုတ်တယောက်ချိန်ရက်နေတာကိုမြင်ရနိုင်ပါတယ်
Батько робили, діди з бабкою робили, та й ми вже робимо. То вже так.
Чинору опу парі ле ді лунганго лукхе жа баре. Чино міварі ле ді лунганго бе лук лаке жа ба. Міо пла лукан лаке жа ра непаун яне чи ші не ба. Міварі га тадамі ре го пиня лесен кан тен бе жа ра ба. Аян га ро чо мя мя жі я де лунган пхе бе ме ку ро са тао пу ро ма лау ро ба. Аян га чен де лунган га я де вун вун не ка рі ей нуй рон вен нан ке жа ра ба. Аку га ро ковид жа лунган вун вун а то лі ті кай ні ба.
ကိုဗစ်ကရောဂါမဖြစ်ခင်ကယူကရိန်းနိုင်ငံတွေကပြည်တွင်းထိထွက်သူတွေသာမကနိုင်ငံတကာကနိုင်ငံသားဧည့်သည်တွေပါချိန်တဲလုပ်ငန်းတွေရှိတဲ့အီဇာမျိုးကိုလာလေကြပါတယ်။ခီးသွားဧည့်သည်တွေကြောင့်ဝင်ငွေကောင်းကောင်းရှာနိုင်ခဲ့တဲ့လုပ်ငန်းတွေအခုတော့ကိုဗစ်ကရောဂါကြောင့်ထိခိုက်နေပါတယ်။ဒါပေမဲ့ချိန်တဲလုပ်ငန်းလုပ်သူတွေကတော့သူတို့လုပ်ငန်းပျောက်ပြတ်မသွားအောင်ဆက်ပြီးကြိုးစားနေကြပါတယ်။
ကျွန်
တော်တို့ချိန်တယ်တွေစရက်ပြီဆိုရင်တော့တထိုင်နဲ့အနည်းဆုံး10ခုလောက်ဖြစ်အောင်ရပ်ပါတောင်းလို့တာပဲဖြစ်ဖြစ်စပွဲတို့ကလထိုင်တို့စူပါထိုင်ကုန်တို့ပဲဖြစ်ဖြစ်အနည်းဆုံး10ခုလောက်ကိုတထိုင်နဲ့လုပ်ကြပါလိမ့
်အီဇာမျိုးကချိန်တယ်လုပ်ငန်းတွေကယူကရိန်းတို့ရဲ့ဒလိရိုးရာတွေမပြတ်အောင်လဲထိန်းသိမ်းထားကြပါတယ်လာဇာမီသားစုရဲ့ချိန်တယ်အယောင်ဆိုင်မှာရိုးရာပွဲတော်တွေဘာသာရေးအခမ်းအနားတွေမှာပါအသုံးပြုနိုင်တဲ့ချိန်ချင်းတွေပုံစံအစုံရှိပါတယ်
။ Isana Pasco. Se для малої сім'ї, se для великої, se для великої. No, є на гриби коші.
ဒီချင်းနောင်ကတော့ Easter ပွဲတော်မှာသုံးဖို့ဖြစ်ပါတယ်။မိသားစုအရွယ်အလိုက်အကြီးအသေးစိုက်ဆုံရှိပါတယ်။မှုခူးထွက်ရင်ထဲဖို့ချင်းနောင်ဈေးဝယ်ထွက်ရင်ထဲဖို့ချင်းနောင်ကုံကုံပြောရရင်အတုဝအခမ်းအနားတွေမှာပြင်ဆင်တဲ့အခါသုံးတဲ့ချင်းနောင်တွေအထိရှိပါတယ်။
အရင်ကကဘာလက်ခီးတယ်တွေနဲ့စီကားနေလေးရှိတဲ့အီဇာမျိုးလေးမှာခီးသွားဧည့်သည်တွေနေသွားပေမဲ့လည်းချိန်တဲလုပ်ငန်းကဒီမျိုးအတွက်အထူးကဝင်ငွေရှာပေးတဲ့လုပ်ငန်းအဖြစ်ဆက်ပြီးရှိနေပါတယ်။ချိန်တဲပစ္စည်းအယောင်ဆိုင်တွေမှာအမှတ်တရပစ္စည်းလေးတွေကစားလို့မီးဆိုင်တွေ၊ချိန်ဆောင်တွေနဲ့လှုပ်ထားတဲ့ကလကားတွေအပြင်ဇပွဲကလထိုင်းတို့ပရိဘောဂပစ္စည်းတွေအထိရနိုင်ပါတယ်။
Мне влия то сами такие шикарные королевские тишки для
бизнеса. Дизайн အစမ်းဆုံးဆိုရင်တော့အဲ့ဒီကလထိုင်းတွေပါ။ ကျမတို့ကတော့ဘရင်ထိုင်းနဲ့ခုံးလိုနာမည်ပေးထားပါတယ်။အဲ့လောက်လက်ရမဆန်းပဲခက်ယူယူဒီဇိုင်းကြိုက်တယ်ဆိုရင်လည်းရှိပါတယ်
။ခင်မီတိုးတက်နေပေမဲ့ဝယ်သူအများကသဘာဝအတိုင်းလက်ထရီကိုပိုကြိုက်ကြတယ်လို့လည်းသူကပြောပါတယ်။သဘာဝကျကဖက်ရှင်ဖြစ်နေပါတယ်တဲ့ပုံမှန်အဖြစ်ကတော့ဂျင်းတယ်တွေပေါ်မှာဘာမှထပ်မတုတ်ကြပါဘူးတချို့အယောင်တင်စီတုတ်ထားတာလောက်ပဲရှိပါတယ်အဲ့ဒါဆိုရင်လည်းခက်ပြောင်ပြောင်ဖြစ်သွားတာကလွယ်လို့သူ့ရဲ့သဘာဝကျမှုကပြောင်းမသွားပါဘူးတခါတလေဈေးရောင်ခက်ပါပါတုတ်တာမျိုးတွေတော့ရှိပါတယ ်ဒီဒေတာထွက်ဂျင်းတယ်တွေကသဘာဝအတိုင်းလှနေတယ်လို့သူကတော့ဆိုပါတယ်
ဒီကျိန်တယ်တွေရဲ့ထူးခြားချက်ကတော့သဘာဝအတိုင်းဖြစ်နေတာပါကျိန်မင်တွေကိုဒီဒီသားမှာပဲလုံးဝသဘာဝအတိုင်းစိုက်ပျိုးပါတယ်အယောင်တင်စီတုတ်တာကလွဲလို့အားလုံးသဘာဝပစ္စည်းတွေပါအခုနောက်ပိုင်းအယောင်တင်စီတော့မပါပဲသဘာဝအတိုင်းကျိန်တယ်တွေကိုကြိုက်တဲ့သူတွေပိုးပိုများလာပါတယ
်ယူကရိန်းနိုင်ငံအနောက်ပိုင်းမှာနှစ်ပေါင်းကြာချီတဲကရှိလာခဲ့တဲ့မိသားစုကျိန်တယ်လုပ်ငန်းတွေကိုဗစ်ကရောဂါကြောင့်ထိခိုက်ခဲ့ပေမဲ့နိုင်ငံတကာခီးသွွားဧည့်သည်တွေပြန်စီကားလာရင်တော့လုပ်ငန်းတွေပြန်ကောင်းလာမယ်လို့မျှော်လင့်နေကြပါတယ်။လောလောဆယ်မှာတော့မိသားစုအဆက်ဆက်လက်ဆင့်ကမ်းလာခဲ့တဲ့ဂျင်တယ်ရဲ့ပညာကိုဆက်ပြီးထိန်းသိမ်းထားနိုင်ဖို့အီဇာမျိုးကဂျင်တယ်ပညာရှင်တွေကြိုးစားနေကြပါတယ်ရှင်။ကျမရှင်ရမောမှာ
ယူကရိန်းနိုင်ငံကနှစ်ပေါင်းရာနဲ့ချီကလေးကမိသားစုအဆက်ဆက်လုတ်ကင်လာကြတဲ့ဂျင်တယ်လုပ်ငန်းတွေအကြောင်းမဆုမြတ်မုံကကမ္ဘာတစ်လွှားခီးသွွားအစီအစဉ်ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညစကဝိုင်းကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှမှာတော့ ICJ ရဲ့လျှောက်ထားချက်တွေအပေါ်မှာသုံးသက်ချက်တွေနဲ့ရှေ့အလားလာတွေအကြောင်းကိုဆွေးနွေးထားတာဖြစ်ပါတယ်။နိုင်ငံတကာတရားရုံး ICJ မှာမြန်မာနဲ့ဂမ်ဘီယာနိုင်ငံတို့နောက်ဆုံးတစ်ကြိမ်အပြန်အလှန်ခြေပတင်ပြခဲ့ကြပြီးတဲ့နောက်မှာတရားရုံးရဲ့ဆုံးဖြတ်ချက်ဘယ်အချိန်ကာလလောက်မှထွက်လာနိုင်ချေရှိပါသလဲ။နှစ်ဖက်တင်ပြချက်တွေအပေါ်မှာရောဘယ်လိုသုံးသက်ကြပါသလဲ။နောက် ICJ မှာတရားစွဲခံထားရတဲ့အပေါ်မှာမြန်မာလူမှုအများစုရဲ့အမြင်အပြောင်းလဲပုံမှာရောဘယ်လိုနားလည်နိုင်ပါသလဲစာရာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဥပဒေကိုလေ့လာထားသူဥပဒေမဟာဘွဲ့ရအမျိုးသမီးအခွင့်အရေးလှုပ်ရှားသူမတ်ဝေဝင်းနုမြန်မာအရေးလေ့လာသူဒေါက်တာတင့်ဆွေတို့နဲ့ကိုကျော်ကျော်သိန်းကမေးမြန်းဆွေးနွေးပြီးတော့တင်ဆက်ထားတာနားဆင်ပါရှင
်မတ်ဝေဝင်းနုဒေါက်တာတင့်ဆွေခုလိုအချိန်ပေးပြီးတော့မျိုးရည်စနစ်ကမပါဝင်ဆွေးနွေးပေးတဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါရှင်
ကောင်းပါပြီခင်ဗျ
ာဒါဆိုပါကျွန်တော်ပထမဦးဆုံးမဝင်နေနဲ့စားလိုက်ချင်ပါတယ်ကျွန်တော်တို့အခုဆွေးနွေးတာကတနင်္လာနေ့ပေါ့နော်ဒီနေ့မှာဂမ်ဘီယာကဒီကြေးပြင်ပြဆောက်လဲချက်မှာနောက်ဆုံးအပြီးတက်ဂမ်ဘီယာကဆောက်လဲပြင်ပြသွားပါတယ်ဂမ်ဘီယာကတင်ပြပြီးတဲ့အခါမှာဒီကနေ့ဟိုတရားသူကြီးပေါ့လေအဓိကဦးစီးတဲ့တဘာပြတရားသူကြီးဆိုအောင်လားမသိဘူးသူကနေပြီးတော့ပြောသွားတယ်နောက်ဆုံးစကားကလိုအပ်ရင်တို့အချက်လက်လိုအပ်တယ်ဆိုရင်တက်ဆိုင်ရာနိုင်ငံတွေကကိုယ်စားလှယ်တွေကိုတို့ဆက်သွယ်ပြီးတော့ချက်လက်ပြီးတောင်းမယ်ဒီကြားထဲမှာတရားသူကြီးတွေလာဆွေးနွေးကြမယ်သူနဲ့ကြမယ်စဉ်းစားကြမယ်ဒီတဲ့အခါကျရင်သုံးချက်ချက်ချမဲ့ရက်ကိုတင်ညာမဲဆိုပြီးတော့ရသူကြီးကြီးတို့ပြောသွားတယ်ဆိုတော့မောင်ဝင်းလူကြီးမောင်ဝင်းလူတိထားသလောက်ပေါ့နော်လိလာထားသလောက်ဒီကဘယ်လောက်လောက်ကြာနိုင်မယ်ထင်လဲဘယ်အချိန်လောက်များဒီတရားရုံးရဲ့စုချက်ချက်ထွက်လာမယ်လို့ကျွန်တော်တို့မျှော်လင့်လို့ရတယ
်ဟုတ်ကဲ့ပါကိုဟိုကျမတို့နားလည်ထားသလောက်ဆိုလို့ရှိရင်တော့အာဒီတန်းဆုံးဖြတ်ချက်ကအရင်ကြီးမကြာလောက်ပါဘူးတလနှစ်လအတွင်းမှာသူတို့ဆုံးဖြတ်ချက်ကိုထုတ်ပြန်တယ်လို့သိရတယ်ပေါ့နော်ဟိုပြောဆိုချက်တွေကတော့ April လအတွင်းဖြစ်လောက်တယ်လို့ပြောကြပါတယ်ရှင်ဟုတ
် April ဆိုတော့ဒါတိတ်တော့မကြာဘူးလို့ပြောမှာပေါ့နော်ဂျားထဲမှာတလပေါ့နော်တလကြော်ကြော်ပြီးဆုံးဖြတ်ချက်ဖတ်လာမှာပေါ့ဟုတ်ကဲ့ပါဒီအခုလက်ရှိရလာသွားပြီးတော့တရားမြန်မာနိုင်ငံဘက်ကသွားပြီးတော့ပြောတဲ့စစ်ကောင်စီပေါ့လေစစ်ကောင်စီဘက်ကနေပြီးတော့အပြစ်သက်ဆောင်လဲချက်ထဲမှာနောက်ဆုံးအဓိကဟက်ချက်ဒီနှစ်ချက်ကအမေရိကဒီအမှုကို ICJ နေနဲ့စီပိုင်လို့မရှိဘူး။အမေရိကဒီအမှုကိုလက်ခံပိုင်လို့မရှိဘူး။ကျွန်တော်ဒီနေရာမှာဒီမြန်မာအဖွဲ့ကောင်းဆောင်ပေါ့လေ။ဟို ICJ ရဲ့အခေါ်အပြင်တော့ဘာကအေဂျင့်ပေါ့။ဒီအေဂျင့်ကဒါဥက္ကုကိုလိုက်။ဥက္ကုလိုက်ကကျွန်တော်တို့ဒီကဆက်တယ်မြန်မာကိုဖြေထားတာမှလည်းပဲဒီ Article 8နဲ့ Article 9ပုတ်ခွဲရှင်းနဲ့ပုတ်ခွဲကူကိစ္စကိုအဓိကဖြေထားတာရှိပါတယ်။ဆိုတော့ဥက္ကုလိုက်ဖြေထားတာလေးကိုကျွန်တော်တို့နားထောင်ကြည့်ရအောင်ပါနော်
။ဟုတ်ကဲ့ပ
ါ။ ICJ ကိုစာတင်မယ်ဆိုလို့ရှိရင် Article 8ကဝင်ရမယ်ပြီးလို့ရှိရင်ဝင်လာတဲ့အမှုကိုလက်ခံစီရင်မယ်ခွင့်ရှိမှရှိဆိုတာက article 9နဲ့ဆုံးဖြတ်ပါတယ်။ဒါကြောင့်မလို့ article 8ကိုချွတ်ချက်ပြုလို့မပေးထားမယ်ဆိုရင် article 9ကိုရောက်လာစရာမရှိဘူး။ဒီလိုပဲခင်ဆွဲခဲ့တဲ့အတွက်ကြောင့်မလို့ article 8ကိုချွတ်ချက်ပြုထားခဲ့တာဖြစ်ပါတယ်။ဒါလည်းပဲမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဒီဘက်ကနေဒီဘက်မှာဝင်ဆော့ခင်းမပြုနိုင်အောင်ကြိုးပမ်းထားတာဖြစ်လို့ဒါကို article 8မလို့ article 9နဲ့ပဲအမှုလက်ခံလို့ရတယ်ဆိုရင်ဘာအတိတ်ပဲရှိတော့မယ်ဆိုတဲ့ယုတ်တိဗေဒနဲ့တုံ့ပြန်ချက်ပါရင်ဖြစ်ပါတ
ယ်။ဒါဥက္ကုကလည်းဒီလိုကိုဖြေထားတာပါဆိုတော့မဟုတ်ဘူးဒီလူမျိုးတွန်းတထက်မှုတာစီကောင်ဝေးဆန်နိုင်ငံကသဘောတူစာချုပ်ပြီးတော့ကျွန်တော်တို့ရှေ့မှာတော့တူတော့လို့ genocide convention လို့ပဲကျွန်တော်တို့ဆက်သုံးတော့ဆိုတော့ဒီ Convention ပါကြာတန်းချက်ရဆိုရင်ဥက္ကူလိုင်တို့ရဲ့ဒီတင်ပြချက်ကဘယ်လောက်အားကောင်းတယ်လို့အဝင်နေ
tomorrow နားလည်တဲ့လောက်ကအမှုအသွားလာပေါ့နော်အမှုအသွားလာပေါ့ခြေခံပြီးတော့ပြန်ပြီးတော့ဟိုကြည့်မယ်ဆိုရှင်တော့ဒီတရားရုံးကဒီအမှုကိုလက်ခံလိုက်တယ်ဆိုကလေးကသူကဟို admissibility လို့ခေါ်တဲ့ဒီလက်ခံနိုင်စွမ်းရှိလို့ပေါ့နော်နောက်ရုံးမှာရုံးတော်မှာ jurisdiction ရှိလို့ဒါလက်ခံတယ်လို့ဟိုကျမတို့နားလည်ထားတယ်ပေါ့နော်ဆိုတော့ကသူတို့အခုမြန်မာက preliminary objection ကိုတင်တယ်အဲတင်တဲ့ပနမဟိုစာပေါ့နော်ညင်းဆိုချက်ပေါ့နော်ဒီဟာကိုကြားနာတာဖြစ်တယ်ဒါကြားနာပေးရမယ့်တာဝန်လည်းသူတို့မှာရှိလို့ကြားနာပေးရဖြစ်တယ်ပေါ့နော်ဆိုတော့ဟို article 8နဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ယုံကဘလောက်ထိကြဲကြဲပြန့်ပြန့်နဲ့ဒါကိုအတိတ်ပဲဖွင့်ဆိုမလဲဆိုတဲ့အပေါ်မှာအဲဟိုမူတည်သွားမှန်လို့ကျမတို့ဟိုပြောလို့ရတယ်ပေါ့နော်လောလောဆယ်အထီးကတော့ဒီဥစ္စာဟာမြန်မာဘက်ကဟိုပြောဆိုချက်ဒီ article 8ပေါ်အခြေခံတဲ့ခုခံခြေဖမှုတွေဟာဆိုလို့ရှိရင်အရန်ကြီးခိုင်မာသေးတယ်လို့လည်းပြောလို့မရဘူးပေါ့နော်ဆိုတော့ဟိုကျမကဟိုဒီနောက်ဆုံးပြောသွားတဲ့ဟာကိုတော့အသေးစိတ်ကျမတို့ပြန်ပြီးတော့ဟိုမကြည့်ရသေးဘူးပေါ့နော်ဒါပေမဲ့ဟိုရေပုံညအဖြစ်နားလည်ထားတဲ့လို့ဆိုလို့ရှိရင်ဒီ article 8ကမြန်မာဘက်က understanding နဲ့ရုံးရဲ့ understanding ဒီဟာရဲ့ interpretation ကဘလောက်ထိရုံးရဲ့ understanding နဲ့ယုံဘက်က interpretation နဲ့မြန်မာဘက်က understanding ကဘလောက်ထိဟိုထင်ဟနေတယ်လဲဟိုတဟဇာတာဖြစ်နေတယ်လဲပုံမှန်အခြေခံပြီးတော့မှဒီမှုဟာအများကြီးတက်ရောက်သွားမယ်လို့ကျွန်မထင်တယ်ပေါ့နော်အဲဆိုနောက်ပြီးတော့လည်းတခြားဒီနိုင်ငံတကာဥပဒေပညာရှင်တွေအနေနဲ့လည်းပြောတာတွေကျွန်တော်ဟိုတွေ့ရတာကဘာလဲဆိုတော့ဒီမြန်မာရဲ့ဒီပနာမအငင်းဆိုချက်တစ်ခုလုံးမှာပေါ့နော် preliminary objection တစ်ခုလုံးမှာစိတ်ဝင်စားစရာကောင်းတဲ့ legal argument ဟာဆိုလို့ရှင်ဒီ article 8တစ်ခုပဲရှိရလို့လည်းပြောပါတယ်ဆိုတော့ဒီ article 8ပေါ်မှာယုံကနေပြီးတော့နောက်ဆုံးဖြတ်ချက်မှာဘလို့ဒီ article 8ကိုဟို interpret လုပ်ပြီးဆုံးဖြတ်မလဲဆိုတဲ့အပေါ်မှာမူတည်ပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာကျွန်တော်တို့အခုစဉ်းစားကန်းကိုနားဆင်နေတဲ့ကြည့်ရှုနေတဲ့ပရိသတ်အတွေ့ကျွန်တော်စဉ်းစားလင်းလင်းအချက်ချက်ဒီပြသချင်တာကမဝေနုကကိုယ်တိုင်ကလူရင်းသားမျိုးကြီးဖြစ်ပါတယ်ဒါပေမဲ့ဒီကနေ့ဆွေးနွေးကမှာမဝေနုကလာလူရင်းသားမျိုးသမီးတယောက်အနေနဲ့ပူဇော်ပြုပြီးတော့လာဆွေးနွေးတာမဟုတ်ဘဲနဲ့သူကနိုင်ငံတကာဥပဒေမဟာဘွဲ့ရဒါမဟာဘွဲ့ရထားသူဖြစ်ပါတယ်ဥပဒေမဟာဘွဲ့ရထားသူဖြစ်ပါတယ်ဆိုတော့ဒီကမှာနိုင်ငံတကာဥပဒေကိုလည်းပဲလိလထားသူဒီအနေနဲ့ကျွန်တော်တို့ဥပဒေကြောင်းရဆွေးနွေးပြီးကိုထိကြားထားတာဖြစ်ပါတယ်မဝေနုကလည်းဒီပေါ်မှာဒီအနေထားမျိုးနဲ့ပါဝင်ဆွေးနွေးရဆိုတော့ကျွန်တော်သိပေးချင်ပါတယ်ဒါကြားပြအနေနဲ့ပါဆိုတော့ဒေါ်တင်းစီဒီဂမ်ဘီယာဘက်ကပြောခဲ့တာတွေမှာကြတော့ဟလာဒါဥကူလိုင်းဘက်ကပြန်ပြီးတော့ပြောတာပေါ့ဂမ်ဘီယာဘက်ကပြောခဲ့တာတွေမှာဥပဒေချောင်းကိုမပြောဘဲနဲ့စီးကြော်ပြီးတော့ပြောခဲ့တယ်ဆိုပြီးတော့ဥကူလိုင်းကဒီဝေကိုဖြေထားတဲ့မှာပါပါလေးတယ်ကျွန်တော်တို့အဲ့ဒီအခြေလေးကိုလည်းပဲနားထောင်ကြည့်အောင်ပါခင
်ဗျာဒီဘက်ကချစ်ပါမှုတွေကဥပဒေချောင်းကိုပဲပြောရမှာကိုမပြောဘဲနဲ့စီးကြော်ပြီးတော့မှချက်လက်တွေနိုင်ငံရေးဆွဆွဲချက်တွေကိုအထည်ပြောထားတာကိုအဓိကထားပြောမှာကံကွက်ခဲ့ပါလေကျွန်တော်နိုင်ငံကတော့တရားရုံးရဲ့ဆုံးဖြတ်ချက်အတိုင်းပဲမှန်တကယ်လိုက်နာဆောင်ရွက်နေတယ်ဆိုတာကိုတင်ပြခဲ့ပါတယ်
။နောက်တစ်ခုခင်ဗျာဆိုတော့ဂမ်ဘီယာကနိုင်ငံရေးဆွဆွဲချက်တွေပါထည့်ပြောခဲ့တယ်ဆိုပြီးတော့ညီမဘက်ကတောင်းခဲ့ပြီးပြောပါတယ်။ကျွန်တော်နားလဲတာပေါ့နော်ကျွန်တော်နားလဲကြပါမှိုင်းလဲပြေးကြပါ။ဒီကိစ္စကြီးတစ်ခုလုံးကနိုင်ငံရေးကိစ္စပဲမဟုတ်ဘူးလားခင်ဗျာ
။မှန်ပါတယ်ခင်ဗျာဒါနိုင်ငံရေးကိစ္စမှာကျွန်တော်တို့မြန်ပြည်တော်စုမြန်မာနိုင်ငံရဲ့တမိုင်းမှာအချိန်မှမကြုံဘူးသေးတဲ့နိုင်ငံတကာတရားရုံးမှာအကြီးကျယ်ရှစ်တကွဲကျင်းဆိုင်ရတဲ့အမှုကြီးတစ်ခုဟာနိုင်ငံရေးအခြေခံကြောင့်ဖြစ်ပါတယ်နိုင်ငံရေးအခြေခံကြောင့်ခုတရားရုံးကနိုင်ငံတကာတရားရုံးကဆွတ်ဆိုထားတယ်လို့လူမျိုးတုံးတက်ဖြတ်မှုဒီတနည်းဖြင့်ဟိုတကယ်ကိုရည်စုံမှုပေါ့နော်အဲ့ရည်စုံမှုကြီးဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေခံကိုမူတည်ခြေကအပေါ်မူတည်ပြီးမှဖြစ်လာတာအမှန်ပဲလို့ကျွန်တော်တိကျယုံကြည်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ပါနောက်ဝင်လူဂမ်ဘီယာကမြန်မာဘက်ကနောက်ထပ်သူတို့ခြေပါချက်တစ်ခုမှာဂမ်ဘီယာဒီဟလာအစ္စလာမ်နိုင်ငံများအဖွဲ့ OIC ကိုစားဒီကိစ္စကိုဆွဲတင်တယ်လို့မြန်မာဘက်ကဆွဆွဲတယ်ဂမ်ဘီယာဘက်ကတော့သူတို့က OIC ကိုစားလုပ်တာမဟုတ်ဘူးသူတို့ကအချုပ်ချာအနာပိုင်းနိုင်ငံတစ်ခုဟလာဒီစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုအနေနဲ့သူတို့ရဲ့ရည်တည်ချက်သူတို့သဘောအရာအရာသူတို့လုပ်တယ်လို့ပြောတယ်။ဒါပေမဲ့တစ်ခါမှကြတော့ဒီကိစ္စမှာ OIC ပေါင်းပတ်သက်မှုရှိတယ်ဆိုတော့အားလုံးသိထားပြီးသားကိစ္စပါပဲ။ဆိုတော့ ကန်ဒီယာဘက်ကသူတို့က OIC ကိုစားလို့တော့မဟုတ်ဘူးသူတို့သဘောနဲ့သူတို့လုံတာလို့ပြန်ပြီးတော့ခြေပါတဲ့ဟာရောအားကောင်းတဲ့ခြေပါချက်လေးပြောနိုင်ပါလားဒီပေါ်မှာရောတရားရုံးကဘယ်လောက်ကြီးအသေးစားစဉ်းစားပွဲရှိပါလဲခင်ဗျာ
အာဟုတ်ကဲ့ပါကိုဒီမေးခွန်းอ่ะလေမြန်မာပြည်မှာတော့ OIC လို့ကျွန်တော်တို့ပြောရဆိုလို့ရှင်ဟိုဟိုအဲစစ်တပ်အဆက်ဆက်ကနေပြီးတော့ဒီမွတ်စလင်မုန်းတီးရေးဝါဒဘာညာပေါ့เนาะဆိုပြီးတော့ဒီ OIC လို့ကြားရတဲ့လူတွေတောက်အောင်အာလူတွေကို6လန့်ပြီးတော့ OIC ဆိုတဲ့အတန်မျိုး Islamic ဆိုတဲ့အတန်ဟိုစကလုံးနေတဲ့လူတွေကို6လန့်ထားတဲ့ခါကျတော့လူတွေကဒီစကလုံးကိုကြားရတဲ့ trauma ဖြစ်ပြီးတော့ကြောက်နေစိုးရိမ်နေတာမကောင်းတာကြီးလို့အမြင်မြင်နေတဲ့အမြင်မျိုးရှိရပေါ့နော်အမှန်တကယ်ကဒီနိုင်ငံတကာဥပဒေအရဆိုလို့ရှိရင်ကျမတို့ကပြန်ပါတယ်ဂမ်ဘီယာအနေနဲ့ဒီအမှုကိုဆွဲဆိုတာဖြစ်ပါတယ်တော့ပြင်မယ်ဂမ်ဘီယာလည်းပြောထားပါတယ်ဒါ OIC ကနေပြီးတော့ချက်ပတ်မှုတွေပါတယ်ရှိရဆိုတဲ့ဟာအဲ့လိုဖြစ်လို့နိုင်ငံတကာဥပဒေအရဒါဘာမှပြဿနာမဟုတ်ပါဘူးတကယ်လို့ဒီဂမ်ဘီယာရဲ့တရားစွဲဆိုမှုမှာတခြားနိုင်ငံတွေကပူပေါင်းပါဝင်မှုရှိရဆိုလို့ရှိရင်အမှုရဲ့သဘောတရားအရပိုတော်မှအားကောင်းတာဖြစ်ပါတယ်နိုင်ငံများများထောက်ခံလေလေဒီအမှုမှာပို့ပြီးတော့ကျမတို့ဟိုအားကောင်းအမှုရဲ့အသွာလာအမှုရဲ့ဒီ argument တွေဟာဆိုလို့ရှိရင်ပို့ပြီးတော့အားကောင်းလာလေလေဖြစ်ပါတယ်ဒါကြောင့်မို့လို့ကျမတို့ OIC မှမဟုတ်ပါဘူးအခု Netherlands တို့ဒီ Canada တို့ကလည်းဒါဒီအမှုမှာတရက်ပါဝင်သွားဖန်ဆိုပြီးတော့မျိုးကန့်လန့်ထားတာမျိုးတွေလောက်ဆောင်နေရမျိုးတွေရှိပါတယ် Maldives လည်းပါပါတယ်ဆိုတော့ဟိုပြောဆိုလိုချင်တာကဒီ Gambia အနေနဲ့ဥဆောင်ပြီးတင်နေဆိုပေမဲ့တခြားနိုင်ငံတွေကနေပြီးတော့ပံ့ပိုးလို့ရတယ်ပါဝင်လို့ရတယ်ဆိုတဲ့ဟာကိုဥပဒေအရ Genocide ဥပဒေအရကိုတရားရုံးရဲ့ဒီကမ္ဘာတရားရုံးရဲ့ဒီ rules တွေအရကိုတားဆီးထားတာမျိုးမရှိတဲ့အတွက်ကြောင့်မို့လို့ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်ဒါဟာပြဿနာလုံးဝမရှိပါဘူးရှင
်ဟုတ်ကဲ့ပါတော်တင်းစီကျွန်တော်တို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည် ICJ မှာသွားပြီးတော့ဥဆောင်ပြီးတော့ခြေပါခဲ့ရင်တော့လည်းဒီ OIC နဲ့ပတ်သက်တဲ့အချက်ခြေပါခဲ့တယ်လို့ကျွန်တော်အဲ့လိုအမိထားပါတယ်ဆိုတော့တော်တင်းစီအနေနဲ့ဒီ OIC ကနောက်ကွယ်ကပေါင်းပတ်သက်နေတယ်အားပေးနေတယ်ဆိုတဲ့အချက်ပေါ်မှာအဲ့ဒီဒေါက်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့ခြေပါခဲ့တော့မှရှိခဲ့တဲ့အမိနဲ့အခုစစ်ကောင်စီကဥဆောင်ပြီးတော့သွားပြီးတော့ခြေပါခဲ့တဲ့ချိန်မှာမြင်တဲ့အမိကအပြောင်းလဲရှိတာလားဘယ်လိုများမြင်ပါလဲ
အဲ့လိုရဒီမူကြီးကကျွန်တော်သိတယ်လို့ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံဆိုတော့တိုင်းပြည်ကိုဥတည်တယ်အဲတတိယဖြစ်နိုင်ငံကိုဒါကြောင့်ဒေါ်အောင်ဆန်းစုကြည်လက်ထက်ကသူတိုင်းပြည်ကိုကိုစားပြုပြီးသူကသွားတယ်အခုစစ်ကောင်စီကတော့ဒါဥပဒေတကြွနဲ့လူကိုဆေးလွတ်တာပေါ့နော်ကျွန်တော်အမြင်ကမြန်မာနိုင်ငံကြီးကဒီအခါဖြစ်နေတာဆိုတော့နိုင်ငံကိုကိုစားပြုဖြစ်ရှင်းကြတယ်ဖြစ်ရှင်းတဲ့အခါမှာတော့ကိုဘက်ကအသာရရအောင်တစ်ဖက်ကဆွတ်ဆွတ်ချက်တင်ပြချက်ဆွတ်ဆွတ်ချက်တွေကိုကြိုးစားပြီးတော့ကျွန်တော်တို့ဟိုအပြော့တော့ပေါ့နော်ကြိုးစားကြတာမှန်ပါတယ်ခုနကဟိုဟာပြောသလိုပေါ့နော် OIC ပဲပါပါပါပဲပါပါအမှုကအမှုပဲဖြစ်ပြီးသားဖြစ်ပြီးသားပဲခံရပြီးတရားပြီးသားလူတွေတရားပြီးသားကြီးအဲ့တော့တောင်းဝန်အရှိဆုံးကအစိုးရဖြစ်တယ်တနည်းအားဖြင့်ဟိုနိုင်ငံပေါ့ဗျနိုင်ငံမှာကိုစားပြုမှာဆိုရဆိုဆိုရသွားတာအဲ့တော့ဒေါအောင်ဆန်းစုကြည်လည်းအဲ့လိုသွားခဲ့ရတယ်ကျွန်တော်နားလည်တဲ့တွေ့အဲကျွန်တော်အမြင်ကတော့ဟိုစစ်ကောင်စီသွားသွားဒေါအောင်ဆန်းစုကြည်သွားသွားနောက်ဟိုတောင်းဆိုနေတဲ့နောက်ဆုံးပေါ့တော့ NUG ပေါ့နော်တော့ဘယ်သူသွားသွားကျွန်တော်နိုင်ငံကိုဟိုခုခံကောက်ွယ်ဖို့စူးစားကြတာလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျအဝင်းတွေဒီမြန်မာဘက်ကခြေပါထားတဲ့နောက်ချက်ကကြတော့ဂမ်ဘီယာကဟလာကိုတိုင်မျက်နှာသူမဟုတ်ဘူးကွန်ဗင်းရှင်းရဆိုရင်ကိုတိုင်မျက်နှာတဲ့နိုင်ငံကတရားစွဲရမှာပေါ့နော်ဆိုတော့ဂမ်ဘီယာကကိုတိုင်မျက်နှာတဲ့လူမဟုတ်ဘူးအဲ့ဒါကြောင့်မို့လို့ဒီသဘောတူညီရတရားစွဲခွင့်မရှိဘူးလို့မြန်မာဘက်ကပြောတယ်ဂမ်ဘီယာကပြောတာကကြတော့ကွန်ဗင်းရှင်းအရာကိုပဲသူကလက်မှတ်ထိုးထားတဲ့စာချုပ်ပုံမှန်နိုင်ငံပြုဖြစ်တယ်သူမှတာဝန်နဲ့ဝန်ကြီးအရှိတာကြောင့်သူကတရားစွဲခွင့်ရှိတယ်လို့ပြောတယ်ဆိုတော့ဒီအချက်မှရောဘယ်သူတင်ပြချက်ကပို့ပြီးတော့ဥပဒေဆောင်မှာအားကောင်းတယ်လို့ပြောလို့ရပါတယ်
ဒီချက်ကရှင်းရှင်းလင်းပါဒီgenocide convention ရဆိုလို့ရှိရင်ဒါနိုင်ငံတကာဥပဒေတစ်ခုနိုင်ငံတကာစာချုပ်တစ်ခုကိုချိုးဖောက်နေရပေါ့เนาะဆိုလို့ရှိရင်ဒီအထူးသဖြင့်ဒီ genocide convention ပေါ့เนาะဆိုလို့ရှိရင်ဒီ ချိုးဖောက်တယ်ဆိုတာထက်ဒီဥဒီစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံအလုံးဟာဒီစာချုပ်တွေကိုဒီဥပဒေတွေကိုလိုက်နာဖို့တာဝန်ရှိပါတယ်အဲ့ဒီတည်းမှာအဲ့လိုက်နာရမယ့်အချက်တွေထဲမှာဘာတွေပါတယ်လဲဆိုတော့ကျွန်တော်စိုက်ကိုမချိုးဖောက်ရုံနဲ့မကပါဘူးကာကွယ်မှုတွေ prevention လုပ်မှုတွေကာကွယ်ဖို့ပြက်ကွက်တာတွေကိုကျမတို့အရေးယူမှုတွေအစားသဖြင့်ပါပါတယ်ဆိုတော့ဂမ်ဘီယာကဒီအချက်ကိုအခြေခံပြီးတော့သူတို့ရဲ့ကာကွယ်မှုတာဝန်ပေါ့နော်သူတို့ပုံမှန်ရှိတဲ့ဒီစာချုပ်အရသူတို့နိုင်ငံပုံမှာတက်ရောက်နေတဲ့ကာကွယ်ပေးရမယ့်တာဝန်ကိုသူတို့ကယူရဲယူရဲလို့သူတို့အာယူရပါတော့အဲ့ဒီမှာ အဲ့လိုအာဂျူလုပ်တဲ့အခါမှာသူတို့ကအမှုတိဆောက်ရပါတယ်အမှုတိဆောက်ပြီးတော့မြန်မာဘက်ကနေပြီးတော့ဒီအမှုကိုဒီဂျင်နိုက်ဆိုက်ကိုကာကွယ်ဖို့ပြက်ကွက်ခဲ့တယ်ဆိုတော့အထောက်အထားတွေအများကြီးကိုသူတို့ကအမှုအနေနဲ့အဆအဆုံးအရင်ဆုံးတိဆောက်ပါတယ်တိဆောက်ပြီးတော့မှသူတို့ရဲ့တာဝန်ဖြစ်တဲ့ကာကွယ်ရမယ့်တာဝန်အပေါ်မှာအခြေခံပြီးတော့ဒီအမှုကိုဆွဲဆိုခဲ့တာဖြစ်ပါတယ်ဆိုတော့ဟိ
ตากวยเปียแม่ตากวยแม่ตาวินชื่อด้วยจังหมดรู้ดิโลจุโลนี่ล่ะริโอกากวยแม่ตาวินชื่อด้วยจังหมดรู้ไอ้ปုံมาฉีกขันไปเตียซ้วยสู่ราผิดด้วยจังหมดรู้แกมเบียเยอะหมู่ตีซ้ําหมู่เนี่ยดิอาร์กิวเมนต์นี่ปะเนาะดิหาอย่างก้าวเนี่ยรู้แล้วจูอ่ะน้าเลยบาเลยโอเคครับเนาะดิสิน้าเบียวดิโลแกมเบียก็เนี่ยในနိုင်ငံจิติปิสิจิติปิสิเตจาบอกเตจาได้ที่เตจาได้ฉะกะบลูมาเนี่ยๆได้ฉะกะรอดิเคสมาตะเกเรเนี่ยน่ะล่ะกะ ရိုဟင်ညာမျိုးစုံမျိုးစုံမျိုးဆိုတော့ဘာလို့လူမအကူညင်းလို့မရတဲ့ချက်ပါပဲ။အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့ဟလာရိုဟင်ညာတိုက်ခံစားရတယ်ဆိုတော့ကျွန်တော်ပတ်သက်ပြီးတော့အချိန်ကမြန်မာနိုင်ငံကလူများစုရဲ့အမြင်ပြင်းတော်ဒီဒေါ်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့ဦးဆောင်ပြီးတော့ခြေပါခဲ့ခြင်းတုံးကအမြင်နဲ့အခုစစ်ကောင်စီကအနာသိမ်းထားတဲ့အချင်းစစ်ကောင်စီကဦးဆောင်ပြီးတော့သွားပ ကြောင်းနေဆိုတော့ဘာကြောင်းလို့ဆံနေမှာလဲခင
်ဗျ။ဟုတ်ကဲ့ကျွန်တော်မြန်မာကဒီအမှုကြီးနယ်သာလန်နိုင်ငံတစ်ခိတ်ကိုမရောက်ခင်2012ကတည်းကစဖြစ်ကတည်းကနော်ကနေစတွေ့ရင်ပြည်သူလူထုလို့ပြောတဲ့နေရာမှာဆိုရှယ်မီဒီယာမှာပြောကြတယ်အတန်ဒီပေါ့နော်ကြည့်လို့ရှိရင်အစပိုင်းမှာတော့ဒီရိုဟင်ဂျာဆိုတဲ့အတုံးတုံးကစဓမ္မခါတီခဲ့တဲ့ကာလ2012နော်
ဟုတ်ပါဘူး
အဲ့လိုနဲ့လုံရင်လုံရင်လေတခါ NRI ဆိုတာတက်လာတဲ့ခါမှာအဲ့ဒါရိုဟင်ဂျာကနေပြီးတော့ဘင်္ဂါလီဆိုပြီးပြောင်းတဲ့ကိစ္စနော်ဒါကနာမည်ပဲပြောင်းတာဗျာကျွန်တော်ကတော့ဟိုနာမည်ကိုရှောက်ပြောင်းတာကျွန်တော်သိသဘောတူတယ်လို့မဟုတ်ဘူးဗျာနော်အဲ့နောက်တခါကဲဒေါ်အောင်ဆန်းအတရားရုံးကိုရောက်ပြီးဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်သွားရှင်းတဲ့ကာလမှာလေပြီးဟိုအများစုပေါ်တော့တာမန်လူလူပေါ့နော်ကတော့ဟိုအမှုကင်းကိစ္စဟာတပိုင်းနဲ့ဒေါ်အောင်ဆန်းကြီးစုကြည်ကိုထောက်ခံရမယ်ဆိုတော့အမြင်အုပ်စုကတစုဖြစ်အမှုအကြောင်းတွေတရားဥပဒေနိုင်ငံတွေကိုဘေးချိတ်ပြီးတော့ဟိုဒေါ်အောင်ဆန်းစုကြည်ကိုထောက်ခံတဲ့အပိုင်းတပိုင်းနဲ့နောက်တစ်ခါမြန်မာနိုင်ငံပေါ့နော်ဟိုမြန်မာနိုင်ငံကိုယ်နိုင်ငံကိုကတရားခံဖြစ်နေတာကိုထောက်ခံတဲ့အပိုင်းတပိုင်းနဲ့ဟိုတာမန်လူလူကအဲ့လိုဖြစ်ခဲ့တယ်နောက်တစ်ဖြည်းဖြည်းနဲ့ခုဟို2021 February လဆက်တက်ကအာနာထပ်သိမ်းပြန်တော့ပြည်သူလူထုဟာစစ်တပ်အပေါ်မှာတမိုင်းတစ်လျှောက်လုံးမှာတစ်ခါမှအလောက်ကြီးခါခါတီးတီးနင်းနင်းနာနာမမုန်းမဲနဲ့ပုံဖတ်ကြတယ်အဲ့တော့စစ်တပ်ကဘာလုပ်လို့စစ်တပ်ပြောတာလုပ်တာကိုဆန့်ကျင်ကြတဲ့လူလူအများရောက်လာတော့အောင်ဆန်းစုကြည်နာမည်မှိတ်သွားပြီတီးတီးကြကြကျွန်တော်လည်းအဲ့လိုကြီးပါပဲကျွန်တော်ဆိုတော့ကျွန်တော်အဲ့လိုမြင်ဆိုတော့ကအဲ့ကပြည်သူလူထုအမြင်မှာအခု NUG တို့ CIA PH တို့ကစ조사မှုတွေကနေပြီးတော့ဒီရိုဟင်ဂျာစကလုံးနဲ့ရိုဟင်ဂျာလူမျိုးစုရိုဟင်ဂျာအရေးခင်းတွေအရင်တော့ကနားမလည်တဲ့လူကနားလည်အဲ့တော့သူတို့အမြင်လဲပြောင်းနေလို့ကျွန်တော်ကတော့ဟိုကျွန်တော်ဟိုအဝေးကအဝေးပေါ့လေကျွန်တော်အဝေးကအဲ့လိုမြင်ဆိုတော့ကပြည်သူလူထုရဲ့အမြင်ကအရင်ကတဲ့ပြောင်းတဲ့ပြောင်းလာတယ်လို့ကျွန်တော်ယူဆပါတယ်ဒါကြောင့်ဒီအမှုခင်းကတပိုင်းပေါ့နော်ပြည်သူလူထုအမြင်ကလည်းအရေးကြီးတာကိုကျွန်တော်တို့အခုဆွေးနွေးနေတာကိုဘယ်လိုသုံးသပ်တလျက်ဆောက်နော်ကျွန်တော်မြင်တာကတော့မြန်မာနိုင်ငံရဲ့ပဂရိနိုင်ငံရဲ့အခြေအနေဖြစ်ပေါ်လာမှုတွေအရာ ပြည်သူလူထုရဲ့ opinion ခေါ်တဲ့သဘောထားယူဆတယ်လေပြောင်းလာတယ်လို့ဒီလိုယူဆပါတယ
်ဟုတ်ကဲ့ပါဟုတ်ပြီလူကြီးဆိုတော့အခုဒီချိန်နိုင်ငံတကာချက်တွေပြီးသွားပြီကြာခင်မှာဦးနှမဦးမီပြောသလိုဆိုရင်ဒီလာထဲမှာယာယီနဲ့ဆက်သက်ချက်ဖတ်လာမှာပေါ့နော်အခုပြောသွားတဲ့အချက်တွေမြန်မာကတင်တာလာကမြန်မာကတင်တာပြန်ခြေကြတာဒါဒီအားလုံးတစ်ဖက်တင်ပြချက်တွေအားလုံးကိုချုပ်ပြီးတော့မဟုတ်ဘူးသုံးတတ်ရင်ဒါကဒီနေကုန်းကကျွန်တော်တို့ technical question ပေါ့လေတိတ်ပြီးတော့ကြိုပြီးတော့ဟိုတန်းပြီးတော့ပြီးတဲ့ဒါနဲ့လူတွေကမျိုးတောင်းချစ်ပါလိမ့်မယ်ဒါပေမဲ့ဟုတ်သူကိုလည်းဒါနဲ့ပတ်သက်ပြီးတော့တကယ်ကိုသိတဲ့လူပြောင်းနေတယ်အခုတစ်ဖက်ပြောသွားကြတာတင်ပြသွားကြတာဒီကြည့်ရင်လည်းဘယ်ဘက်ကပူအားကောင်းမှုကြတယ်လို့မဟုတ်ဘူးဒီ
ဟုတ်ကဲ့အခုဟိုရေပုံရအဖြစ်ချုပ်ပြီးပြောမှဆိုရှင်ဂမ်ဘီယာဘက်က argument တွေကကောင်းပါတယ်ဒါသူတို့ဟိုတည်တည်ချာချာပြုစုထားတဲ့ argument တွေပြင်ဆင်ထားတဲ့ argument တွေဖြစ်တယ်ပေါ့နော်ဒါကောင်းတယ်လို့ပြောလို့ရပါတယ်အဓိကဆုံးဖြတ်ချက်ကတော့ကျွန်တော်တို့ပြောသလိုဒီ article 8ပေါ်မှာတရားရုံးကဘယ်လိုမျိုး interpret လုပ်တယ်လဲဆိုတဲ့အပေါ်မှာအခြေခံပြီးတော့ကျွန်တော်ဆုံးဖြတ်ချက်ချသွားမယ်လို့ထင်တယ်ပေါ့နော်အဲဆိုတော့ဒီပေါ်မှာဘယ်သူအကောင်းနဲ့ဘယ်သူအမကောင်းဆိုတာကိုတစ်ထစ်ချပြောဖို့အခက်တယ်ပေါ့နော်ဒါပေမဲ့ဟိုတစ်ခု argument တစ်ခုချင်းစီကိုတွားကြည့်မယ်ဆိုရှင်တော့မြန်မာဘက်ကတင်ထားတဲ့ argument တွေကလုံးဝမကောင်းပါဘူး။ဒီဟို Gambia ဘက်ကတင်ထားတဲ့ဟာတွေကပိုကောင်းတယ်ပေါ့နော်။ဆိုတော့ဟို article 8ပေါ်မှာခြေခံပြီးတော့ဒီအမှုကိုကျွန်တော်ထင်တယ်နောက်ဆုံးအဖြေရသွားမယ်လို့ထင်ပါတယ်ရှင်
။ဟုတ်ကဲ့ပါ။အခုလိုမျိုးဒီစကြာဆွေးနွေးတက်ပြီးသွားတဲ့အတွက်ရော်တင်စီမဝင်ဘူးဒီလုံးကိုသူပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ညတောင်းပါပြီခင်ဗျာ
။ဟုတ်ကဲ့ပါဆရာ။ဟုတ်
ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းတင်ဆက်ထားတဲ့အင်္ဂါညသကဝိုင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီနေ့ညထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်ဗုဒ္ဓဖူးမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့အင်္ဂါညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဆက်ပြီးတင်ပြပေးကြပါတယ်ရှင်။အမေရိကန်စံတော်ချိန်ဒီကနေ့ညမှာတော့လွှတ်တော်မှပြောကြမယ်သမ္မတဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိကုံးမှာတော့ရုရှားသမ္မတပူတင်ဟာအမေရိကန်နိုင်ငံ၏အကွယ်အပြဲကိုပေါင်းစည်းပေးတဲ့အားတရဖြစ်လာနေသလားဆိုတဲ့မိကုံးကိုတွေ့ကြရမှာဖြစ်ပါတယ်ကိုဗစ် -19 ကပ်ဘေး2021ခုနှစ်ဇန်နဝါရီလ6ရက်လွှတ်တော်ကိုဝင်သိမ်းကြတဲ့ပုံကံမှုနဲ့ပတ်သက်ပြီး Republican နဲ့ Democrat တို့ကြားမှာအကွဲကြီးကွဲပြားနေချိန်မှာအမေရိကန်နိုင်ငံရဲ့အတွက်ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ Ukraine ဟာရှာရှာပါပါဘုံသဘောတူညီတဲ့အခြေခံတရက်လည်းဖြစ်ပါတယ်ပါတီနှစ်ခုစလုံးကသမ္မတကိုထောက်ခံကြတာကိုနိုင်ငံတော်အခြေပြမိကုံးမှာပြောတဲ့အခါမှာတွေ့ရလိမ့်မယ်လို့ထင်ကြောင်းဒီမိုကရက်လွှတ်တော်အမတ်တဦးကလည်းပြောပါတယ်။ဒီနိုင်ငံတော်အခြေပြမိကုံးဟာအမေရိကန်သမ္မတတွေကတိုင်းပြည်ရဲ့အခြေအနေတွေနဲ့သူတို့ရဲ့မူဝါဒတွေကိုလွှတ်တော်ကနေတစ်စစ်တိုင်းပြည်လုံးကိုပြောကြားလေးရှိတဲ့မိကုံးဖြစ်ပါတယ်ရှင်။ရုရှားတိုက်တီဟာယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခရကပ်နဲ့မြို့တော်ခီဖ်ကိုမြေပြင်နဲ့ဝေဟင်ကနေဆက်လက်တိုက်ခိုက်နေပြီးတော့ခီဖ်မြို့ကိုမိုင်40ထိရှည်တဲ့ရုရှားတင့်ကားနဲ့ရင်နန်းကြီးတွေကဆက်ပြီးတော့ချင်းချောက်နေပြီမဲ့ယူကရိန်းတွေကတော့စက်ညက်ခံနေစေဖြစ်ပါလေရှင်။ယူကရိန်းနိုင်ငံကနေထွက်ပြေးလာကြတဲ့စစ်ပြေးဒုက္ခတွေပေါင်းကတန်းဝက်ကျော်ရှိသွားပြီလို့ကုလသမဂ္ဂကတင်းနာနီကခန့်မှန်းလိုက်ပါလေရှင်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်မှုတွေမှာရုရှားနိုင်ငံဘက်ကနေရပ်တည်တဲ့နိုင်ငံတွေပြောင်းလဲသင့်ပြီဆိုပြီးအမေရိကန်သမ္မတအင်ဂျူရောကမနေ့ကသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ပြောဆိုသွားပါတယ်။ဒီနိုင်ငံတွေကတော့ဒီရုရှားကိုပြင့်တင်ရှုံချမှုမလုပ်ပဲနိုင်ငံတွေအားလုံးလမ်းကြောင်းပြောင်းဖို့သူတို့တိုက်တွန်းပါတယ်ဆိုပြီးအင်ဂျူရောရဲ့ပြောခွင့်ရကမနေ့ကသတင်းစာရှင်းလင်းပွဲမှာ VOA ရဲ့အမေကွန်ကိုပြောကြားသွားတာဖြစ်ပါတယ်ရှင်။ယူကရိန်းရဲ့ကျူးကျော်တဲ့လုံရက်တွေကိုအနောက်နိုင်ငံတွေဘက်ကရုရှားနဲ့ဒီပိတ်ဆို့တန်ခတ်မှုတွေလုပ်နေချိန်မှာပဲမြန်မာစစ်ကောင်စီဘက်ကတော့ရုရှားရဲ့လုံရက်ကိုထောက်ခံထားပါတယ်ရှင်။VOA American တန်ရဲ့ဒီအင်္ဂါညအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ PJ Elias တို့ဖြစ်ပါတယ်။ကျွန်မကဆုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တော်ရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program has come to you from the Voice of America, Washington.